Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ26ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းရဲ့အစီအစဉ်မှုကကျမစုမမရှင
်ကျမအေတနာကျော်ပါအမေရိကန်ပြည်အောင်စုမှာခိတရက်ဆိုင်ထားခဲ့ရတဲ့အစိုးရလုပ်ငန်းတွေနဲ့အေဂျင်စီလုပ်ငန်းတွေပြန်လည်ပန်းနိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကသတင်းသုံးပတ်ကြာယာယီဗန္နာရေးအသုံးစရိတ်တွေဥပဒေမူကြမ်းတစ်ခုကိုလက်မှတ်ရေးထိုးလိုက်ပါတယ်ဘရာဇီးလ်နိုင်ငံမှာတော့ရေကာတာတစ်ခုပျို့ကျလို့လူ9ဦးသေဆုံးသွားပြီးလူ300ကျော်ပျောက်ဆုံးနေပါတယ်ရှင်ဒီလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်မဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ရခိုင်ပြည်နယ်အတွင်းနယ်မြေတည်ငြိမ်အေးချမ်းအောင်နဲ့နှစ်ဖက်တင်းမာနေတဲ့ပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်မှုအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြုသဘောဆောင်တဲ့ချင်းကပ်မှုတွေပူးပေါင်းဆောင်ရွက်တဲ့လို့ရခိုင်အရေးအကဲခတ်တွေကအကြံပြုပါတယ်ဒီမနေ့ရုံးကတော့ရန်ဟီလီကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအပေါ်မှာအသုံးသက်သူတွေအမြင်ဘယ်လိုရှိပါသလဲ
ဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေတယ်ဆိုတော့ဟိုဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီဒီဆက်မှာ
ရခိုင်လွတ်တော်ကိုယ်စားလှယ်တူပြောသွားတာပါနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အခြေအနေဒီဒေသခံတွေရဲ့ဒီအခက်အခဲကြုံနေရတဲ့အကြောင်းသတင်းလွှာနဲ့အတူအပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့ဒိုင်းလေလိုက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကနေပြီးအမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ရုတ်သိမ်းမဲ့အစီအစဉ်တရက်ကိုအမေရိကန်နဲ့တာလီဘန်တွေအကြမ်းမှာသဘောတူညီမှုရကောင်းရပြီဖြစ်နိုင်ကြောင်းနှစ်ဖက်ဆွေးနွေးမှုနဲ့နေဆက်တဲ့အတိုင်းဝိုင်းကပြောပါတယ်အပြန်အလှန်အနေနဲ့ဆိုရင်တော့အာဖဂန်မှာခြေဆိုင်ပြီးတော့အမေရိကန်ကိုချိန်ချောင်းမဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုလက်မခံဖို့တာလီဘန်တွေကကတိပေးခဲ့တယ်လို့လည်းဆိုပါတယ်။ကာတာနိုင်ငံဒိုဟာမြို့မှာဇက်တိုက်ဆိုစလို့အပြင်းထန်ဆွေးနွေးခဲ့ရာကနေပြီးတော့နှစ်ဖက်ကြားမှာအပြန်အလှန်နားလည်မှုရခဲ့ကြတာပါ။ဆွေးနွေးပွဲကိုတော့အင်ရှင်ကာတာနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ကအစိုးရကိုယ်စားလှယ်တွေနဲ့တက်ရောက်ခဲ့ပါတယ်။ဆွေးနွေးမှုအစီအစဉ်တွေချောချောမမောရှိခဲ့မယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့အစီအစဉ်နဲ့ပတ်သက်လို့အစောဆုံးစနေနေ့နဲ့နောက်ကြဆုံးတနင်္လာနေ့လောက်မှာကျင်းကြမယ်လို့နှီးဆက်သူတွေက VOE ကိုပြောပါတယ်။အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့အစီအစဉ်အတွက်တာလီဘန်တွေဘက်ကလည်းအပြစ်ခတ်ရက်စဲပေးထားရမှာပါ။ဒါမဲ့လည်းအမေရိကန်တပ်တွေပြန်လဲရုတ်သိမ်းရင်းနဲ့တာလီဘန်တွေအပြစ်ခတ်ရက်စဲရေးအစီအစဉ်တွေဟာအခက်အတန့်နဲ့အခြေအနေအပြောင်းလဲတွေပေါ်မှာမူတည်မှာဖြစ်ပါတယ်။တာလီဘန်တွေနဲ့နောက်ဆုံးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်နိုင်ငံအခြေပြမိန့်ခွန်းမှာထည့်သွင်းပြောကြားနိုင်ခြင်းရှိတယ်လို့လည်းနှီးဆက်သူတွေကပြောပါတယ်။ဆွေးနွေးမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်ဘက်ကရောတာလီဘန်တွေကပါတစုံတရာမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး။18နှစ်ကြာအာဖဂန်စစ်ပွဲအတွင်းမှာရံဖက်ဖြစ်ခဲ့တဲ့တာလီဘန်တွေနဲ့မကြုံစဘူးတွေးဆောင်ဆွေးနွေးမှုတွေမှာအမေရိကန်ဘက်ကကိုယ်စားလှယ်တွေအဖွဲ့ကိုတော့အာဖဂန်ပြည်နယ်တင့်မြတ်ရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇယ်မေခါလီဇက်ဦးဆောင်နေတာဖြစ်ပါတယ်ရှင်
။ဗင်နီဇွဲလားရွေးကောက်ပွဲကိုလာမယ့်10ရက်အတွင်းမကျင်းပဘူးဆိုရင်ဗင်နီဇွဲလားထိုက်ခံခေါင်းဆောင်ကိုသမ္မတဖြစ်တဲ့အတိမတ်ဖြူသွားနိုင်ပွဲရှိတယ်လို့ဥရောပနိုင်ငံ၃နိုင်ငံကဒီကနေ့မှပြောကြားလိုက်ပါတယ်။စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကသူတို့နိုင်ငံတွေအနေနဲ့ဟွမ်ဂွာအီဒိုကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်တဲ့အတိမတ်ဖြူသွားဖို့ရှိတယ်ဆိုပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်။ဒါပြင်ဂျာမနီနိုင်ငံကလည်းတကယ်လို့သာဗင်နီဇွဲလားနိုင်ငံအနေနဲ့ရွေးကောက်ပွဲမကျင်းပဘူးဆိုရင်ဂွာအီဒိုကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်တဲ့အတိမတ်ဖြူသွားနိုင်ပွဲရှိတယ်ဆိုပြီးတော့ဂျာမနီဆိုရပြောခွင့်ရမာတီနာဖစ်ကTwitter ကနေပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကလည်းဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မူဝါဒတွေကိုကြီးကြပ်ပြီးဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထူထောင်နိုင်ဖို့ဝိုင်းနိုင်ငံသားမူဝါဒဆိုင်ရာကျွမ်းကျင်သူ Elliot Abrams ကိုအထူးတန်တမန်အဖြစ်နဲ့ခန့်အပ်လိုက်ပါတယ်ဝန်ကြီးပေါ်မီယိုဟာကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချင်းပါမဲ့အထူးစည်းဝေးမတိုင်ခင်မနေ့တောက်ကြနေ့ကဝါရှင်တန်မှာအဲ့လိုကြေညာခဲ့တာပါဒါပြင် Elliot Abrams အနေနဲ့လည်းသူနဲ့အထူးလုံခြုံရေးကောင်စီအထူးစည်းဝေးကိုတက်ရောက်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်နိုင်ငံတိုင်းကလည်းအမေရိကန်နိုင်ငံလိုပဲဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ဂွာအီဒိုကိုဗင်နီဇွဲလားခေါင်းဆောင်အဖြစ်နဲ့အတိမတ်ပြုတင်တယ်လို့ထင်ကြောင်းဝန်ကြီးပေါ်မီယိုကပြောပါတယ်။ဒါပြင်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုဟာဆိုဝါလုံးနဲ့အာနာရှင်တဦးဖြစ်ပြီးတော့ဗင်နီဇွဲလားပြည်သူတွေအတွက်အကြီးအကျယ်ထိခိုက်ဆုံးရှုံးရအောင်လှုပ်ဆောင်ခဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။အမေရိကန်အနေနဲ့ဗင်နီဇွဲလားနိုင်ငံမှာတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့မျှော်လင့်ကြောင်းဝ ဝန်ကြီးပွန်ပီယိုကပြောပါရခင်ဗျာ
။ရက်ဆိုင်ထားခဲ့ရတဲ့ American အစိုးရဌာနတွေနဲ့ agency တွေရဲ့လုပ်ငန်းတွေပြန်ပြီးလဲပတ်နိုင်ရင်းနဲ့ဝန်ထမ်းတွေအလုပ်ပြန်ဆင်းနိုင်ကြောင်းစီမံခန့်ခွဲမှုနဲ့ဗန်နာရေးဆိုင်ရာရုံးကမနေ့နှောင်းပိုင်းမှာပဲအကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအ мян ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့လည်းညွှန်ကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေရက်ဆိုင်ထားရချိန်မှာအခက်အခဲတွေကြောင့်ပူးပေါင်းဆောင်ရွက်မှုတွေကိုအသေးအမှတ်ပြုကျေးဇူးတင်ပါကြောင်းလည်းဖော်ပြထားပါတယ်။သတင်းသုံးပတ်ကြာယာယီဗန်နာရေးအသုံးစရိတ်တွေမူကြမ်းတစ်ခုကိုမနေ့တုန်းကသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရလုပ်ငန်းတွေရက်ဆိုင်ထားရတာအကြမ်းဆုံးဖြစ်တဲ့ဆန်ဂျိန်တင်ခဲ့တဲ့အခြေအနေလည်းအဆုံးသတ်သွားခဲ့ပါတယ်။ရပောင်36ရက်အကြာအချိန်နဲ့ဆွေးနွေးညှင်းခုံခဲ့ကြပြီးတဲ့နောက်မှာတော့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေအကြမ်းမှာသဘောထားကွဲပြားမှုတွေကိုဖေးဖယ်ပြီးတော့အမေရိကန်ပြည်သူတွေကိုဦးစားပေးခဲ့တာတွေ့မြင်ခဲ့ရကြောင်းနဲ့တိုင်းပြည်အကျိုးအတွက်အတူလက်တွဲကြိုးပမ်းရမယ့်အခွင့်အလမ်းတစ်ခုဖြစ်ကြောင်းလဲသဘောတူညီချက်ကိုမနေ့တုန်းကတမရကအင်ဂျီရောကနေကြေညာရမှာပြောသွားပါတယ်။မနေ့ညနေပိုင်းမှာပဲအမေရိကန်အထက်နဲ့အောက်လွှတ်တော်တွေကလည်းဥရေချမ်းကိုအတည်ပြုခဲ့ကြပြီးတော့တမရကလက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။ရှိလာဖေဖော်ဝါရီလအထိတက်မှတ်ထားတဲ့ယာယီအသုံးစရိတ်မှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်တိုင်းကာဖို့သမရကတောင်းခံတဲ့အသုံးစရိတ်တော့မပါပါဘူး။နယ်စပ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့တုံးသက်ဖို့အတွက်ပါတီ2ရက်ပေါင်းလွှတ်တော်ရေးရာကော်မတီတရဲ့ဖွဲ့စည်းမှဖြစ်ကြောင်းလဲသမရထရမ့်ကပြောခဲ့ပေမဲ့မက္ကဆီကိုနဲ့နယ်စပ်တစ်လျှောက်လုံးမှာကွန်ကရစ်တိုင်းကာဖို့အရင်ကပြောခဲ့ဘူးတာတွေလည်းလေးသံပြောင်းသွားပါတယ်။အစိုးရလုပ်ငန်းတွေရက်ဆိုင်ထားရတာ35ရက်ပြည့်ချင်းအစိုးရဝန်ထမ်း8000ကျော်ဒုတိယအကြိမ်လစာမရပဲဖြစ်ခဲ့ရပြီးတဲ့နောက်မှာယာယီဗန်နာရဲ့အသုံးစရိတ်အတွက်သဘောတူညီချက်ရခဲ့ကြတာလည်းဖြစ်ပါရဲ့ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စီရင်ရေးအကြံပေးပုဂ္ဂိုလ်အုပ်တူဖြစ်တဲ့ Roger Stone ဟာနိုင်တော်ကြဖမ်းဆီးခံခဲ့ရပြီးအမဂန်ဒေါ်လာငွေ300,000ကျပ်နဲ့မနေ့ကပြန်လည်လာခဲ့ပါဗါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့ဒူးစုံစမ်းစစ်ဆေးမှုအဖွဲ့ကပြစ်မှုဆိုင်ရာဆွဲချက်တွေနဲ့ Roger Stone ကိုဖမ်းဆီးခဲ့တာပါ။တရားရုံးကနေပြန်ထွက်လာခဲ့တဲ့ Roger Stone ကသူ့ကိုမာရင်ပြီးဆွဆွဲခဲ့တာလို့သတင်းတောက်တွေနဲ့သူ့ကိုဆန္ဒပြနေကြတဲ့သူတွေကိုပြောပါရယ်ဆန္ဒပြတဲ့သူတွေက Roger Stone ကိုဖမ်းဖို့တောင်းဆိုနေကြတာပါနိုင်ငံရေးယူရက်နဲ့သူ့ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးတော့သူ့အနေနဲ့အပြစ်ကျူးလွန်မှုမရှိကြောင်းတရားရုံးမှာထွက်ဆိုမယ်ဒီအမှုမှာသူအနိုင်ရလိမ့်မယ်လို့လည်း Roger Stone ကပြောပါရယ်သူဟာသမ္မတကိုစန့်ကျင်တဲ့တပ်သေးခံတဦးဖြစ်မှာမဟုတ်ကြောင်းသမ္မတ Trump အတွက်လိမ့်နေထွက်ဆိုမယ်သူလည်းမဟုတ်ဘူးဆိုတာရှင်းတယ်လို့Roger Stone ကပြောပါတယ်တောက်ကြနေမနဲ့စောပိုင်းက Roger Stone ကို Florida ပြည်နယ်မှာအစိုးရထောက်လှမ်းရေးတွေကဖမ်းဆီးခဲ့တာပါလိမ့်လည်ထွက်ဆိုမှုအမှုစစ်ဆေးရမှာဟန်တာဖို့ကြိုးစားမှုတပ်သေးအထောက်အထားတွေကိုဖျောက်ဖျက်ဖို့ကြိုးစားမှုနဲ့သူ့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေပြီးတော့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ကမ္ဘာလူငယ်များနေအခမ်းအနားအစီအစဉ်တစ်ခုဖြစ်နေပနားမားနိုင်ငံမှာရောက်ရှိနေတဲ့ကက်သလစ်ဘာသာပိုင်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကအမေရိကန်နဲ့မက္ဆီကိုနယ်စပ်မှာတိုင်းကာကိုတစ်ချောင်းလုံးပြောဆိုနေတဲ့သမ္မတဒေါ်နယ်ထရမ့်ပေါ်မှာဝေဖန်သွားပါတယ်။ဒီလိုအပြုအမူမျိုးဟာအရာအလုံးကိုပျက်စီးစေသလိုလူ့အဖွဲ့အစည်းမှာခွဲခြားဆက်ဆံပြီးတော့ပြည်ထောင်နာတွေကိုလည်းခွဲခြားဆက်ဆံဖြေရှင်းနိုင်တယ်လို့လူတွေကြားမှာထင်မြင်ယူဆသွားနိုင်တဲ့မမြင်နိုင်တဲ့ဒတိုင်းတစ်ခုတိဆောက်ရာရောက်ကြောင်းလည်းမိန့်ကြားသွားပါတယ်။လူဖွဲ့စည်းနဲ့လူမှုအတိုင်းဝိုင်းတွေကြမှာဒီလိုလောက်ရက်တွေကိုစော်ရကားတက်တာအပုတ်ချတာကလွဲလို့ဘာမှမလုပ်ဖဲနဲ့ထားခဲ့မယ်ဆိုရင်တော့သဘောထားကွဲပြားမှုတွေအပြစ်တင်တာတွေရှုံးချပြစ်တင်တာတွေလို့မကောင်းတဲ့တန်တရားတွေမှာရုံထွက်နိုင်မှာမဟုတ်ကြောင်းလည်းသတိပေးသွားပါတယ်။ပနားမနိုင်ငံမှာရောက်နေတဲ့ပုံရဟန်းမင်းကြီးကဒီနေ့မှာတော့၄ရက်မြောက်နေ့ဖြစ်နေရာစုနှစ်ပေါင်းများစွာတက်တန်းရှိပြီဖြစ်တဲ့ Saint Mary Cathedral ကျောင်းတော်မှာဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ဒီနေ့မှာပဲ San Jose ကျန်းစာတင်ကျောင်းကအစာတင်သားဖုန်းတော်ကြီးတွေနဲ့ပုံရဟန်းမင်းကြီးတွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။တွေ့ဆုံခြင်းမှာလူငယ်တွေရဟန်းပါဝင်တဲ့အရေးအတွက်ကြာဆင်းလာတဲ့ကိစ္စအကြောင်းရင်းတွေကိုပုံရဟန်းမင်းကြီးကမိန့်ကြားမယ်လို့လည်းမျှော်လင့်ရပါတယ်။ဒီနောက်မှာတော့ပနားမနိုင်ငံဂိုင်းချုပ်ဆရာတော် Jose Domingo Elwa နဲ့အတူကမ္ဘာလူငယ်များနဲ့အခမ်းအနားတက်ရောက်လာတဲ့လူငယ်10ဦးနဲ့လည်းနေ့လယ်စာအတူစားဖို့စီစဉ်ထားပါတယ်။မနေ့တုန်းကတော့ပုံရဟန်းမင်းကြီးကလူငယ်ထိန်းသိမ်းရေးစခန်းတစ်ခုကိုတွားရောက်လဲပတ်ခဲ့တဲ့အတွက်ထိန်းသိမ်းရေး ထိမ့်သိမ်းခံလူငယ်တွေနဲ့ကမ္ဘာလူငယ်များနေမှာဆင်နွှဲခွင့်ရခဲ့တာပါထိမ့်သိမ်းငယ်လူငယ်တွေက၅ဦးဟာပုံရမဲအဟမ်းမင်းကြီးစီမှာအာဘက်ဖြေခဲ့ပါတယ်လူတိုင်းဝိုင်းကလူတွေကိုလူဆိုးလူကောင်းအပြစ်ရှိသူအပြစ်ကင်းသူအဖြစ်နဲ့တတ်မှတ်ပြထမ်းကြတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့လူတိုင်းဝိုင်းအနေနဲ့လူတွေကိုပြောင်းလဲခွင့်ရအောင်လို့အခွင့်အလမ်းတွေဖန်တီးပေးဖို့လိုအပ်ကြောင်းလဲလူငယ်ထိမ့်သိမ်းရေးစခန်းမှာရောက်ရှိနေစီမှာပုံရမင်းကြီးကမိန့်ကြားသွားပါတယ်ရှင်
ဘရဇိုနိုင်ငံကတတူတူပေါ်ရေလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်9ယောက်ထဲမှနေသေးဆုံးပြီးတော့ခမန်းကြီးအားဖြင့်300ကျော်လောက်ပျောက်ဆုံးနေပါတယ်ဒီရေကာတာပြိုကျမှုကြောင့်အနီးပတ်ဝန်းကျင်မှာလည်းရှင်းရည်နဲ့ဖုံးလွှမ်းသွားခဲ့ပါတယ်ဘရဇိုနိုင်ငံရှေ့တောင်ပိုင်းမင်းဂရီဖီနယ်ကရိုမာဒီညိုမြို့နားမှာရေကာတာပြိုကျတာကနေရှင်းရည်တွေဖုံးလွှမ်းပြီးတော့လူတော်များများအိတ်ထဲမှာပါသွားတာဖြစ်တယ်လို့ဘရဇိုအာနာပိုင်းတွေကပြောပါတယ်အဲဒီလူတွေကိုအသက်ရှင်ရနဲ့ပြန်တွေ့ဖို့ကအခွင့်အရေးအတော်နည်းတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရိုမိုဇေမာကဒီကနေ့မနက်ပိုင်းမှာပြောကြားလိုက်ပါတယ်ရေကာတာပြိုကျတဲ့အချိန်မှာအိမ်မှာအလုပ်လုပ်နေကြတဲ့ဝန်ထမ်း200လောက်ဟာရေကာတာရဲ့အုပ်ချုပ်ရေးမှူးရုံးမှာနေ့လယ်စာစားနေကြတာဖြစ်ပြီးတော့အဲဒီလူတွေကိုလည်းပျောက်ဆုံးတဲ့အထက်မှာပါတယ်ဆိုပြီးတော့မိသက်တော်ဝင်ရှိသူတွေကပြောပါတယ်ခင်ဗျာဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ Australian Open မြို့မီတင်နစ်ပြိုင်ပွဲမှာတော့ဂျပန်တင်နစ်ကစားသမားတက် Naomi Osaka ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Melbourne မြို့မှာဒီကနေ့ကျင်းပတဲ့ဒီ Australian Open မြို့မီ 2-0 Final ကိုဒီနေ့ကစားကြတာမှာကမ္ဘာအဆင့်၄ Naomi Osaka ကချက်နိုင်ငံကအဆင့်6ပဲ Trakovic Tova ကို6-6-6-4 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်။ဒါဟာ Osaka အတွက်တော့ Australian Open ကိုပထမအချိန်အနိုင်ရတာဖြစ်ပေမဲ့သူ့အတွက်တော့ဒုတိယမြောက် Grand Slam ပဲဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ September လတုန်းကလည်း American Open ကိုနိုင်ထားတာကြောင့် Grand Slam ပြိုင်ပွဲကိုနှစ်ခုဆက်တိုက်အနိုင်ရတာဖြစ်ပါတယ်ခင်ဗျာ။ Direct from Washington
စနေညရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်ပြိပခါတွေဖြစ်ခဲ့တယ်လို့လက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားမှာလည်းတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့နေမြေတီအေးချမ်းအောင်နဲ့တင်းမာနေတဲ့ပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်မှုမြမအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်တဲ့ချင်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ရခိုင်အရေးအကြံပေးတွေကသုံးသပ်ကြပါတယ်မြမနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရဲ့ခရီးစဉ်တွင်တွေ့ရှိချက်တွေပေါ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ပုံမှာလည်းတုံ့ပြန်ချက်အမြင်သဘောထားအမျိုးမျိုးရှိပါတယ်အသေးစိတ်ဆက်ပြီးနားဆင်ပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မင်းရှန်ဟီလီဟာသူ့ရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေးရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းစာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ဟာသူ့ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါဝါဆုတ်ယုတ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါ။နောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မစ်ရန်ဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ်
။ကိုယ်စီမကရဲ့အတူကိုယ်စီတယ်လေ။အတူကမပြောလာလို့မရဘူးဆိုတဲ့ကကျတော့ပို့ပြီးဆိုးသွားတာပေါ့။ဒါတော့ခုနပြောတဲ့စကားတွေကတော့နည်းနည်းလေးပြောမချင်တော့ဟိုတန်တပန်နီးမချင်ရတော့ဘူးလေအခုသတင်းထဲမှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကာကွယ်ဦးစီးချုပ်ကိုသူတို့ကတော့ genocide နဲ့အရေးယူပြောထားတာပေါ့လေနော်ပထမအပိုင်းကတော့လေဟုတ်တယ်ဒီ channel လိုရင်းကြော်တွေကထပ်ပြအောင်လုပ်တယ်ဆိုတော့ပါလေဆိုတော့သူကဟိုလူခွေအဖွဲ့အစည်းတစ်ခုနော်အပြင်ကဆိုတော့နော်ဒီ NGO တစ်ခုနဲ့ပြောရဆိုကိစ္စမရှိဘူးသူကအခုကကုသမဂ္ဂကိုကိုစားပြီးပြောနေရတာလားနော်သူက independent of a reporter ဒါမှမဟုတ်လက်ရှိတာဝန်ရတာသူကကုလသမဂ္ဂရဲ့လူခွေတွေဖြစ်နေတာ哦ဆိုနည်းနည်းလေးစကားတွေကဟိုတန်တမမဆန့်တော့ဘူးပေါ့နော်သူတို့ကတော့ဘာဖြစ်လဲဆိုတော့ဒီဘက်ကမြန်မာစိုးရအနေနဲ့စက်ဖက်ကနေပြီးတော့တုံ့ပြန်မှုနည်းနည်းပို့ပြီးတော့ဇက်ကူသွားတာပေါ့ဘယ်လိုမြင်လဲနော်
ဒီသတင်းသာရှင်းလင်းပွဲမှာပဲမစ်ရန်ဟီလီဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆွတ်အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုတုံ့ပြန်ပါတယ်အဲ
ကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတော့
ရည်ရည်တရင်အချက်လေပေါ့နော်ကျွန်တော်တို့လည်းဒေတာခံပြီးပါအဲ့လိုပူပေါင်းကြံစီရဲအဲ့ဒါရာမီရှုရဲအတင်းအာရမဟုတ်ဖက်ဘူးဖက်သွားအောင်လုပ်တယ်ဆိုရင်တရင်မျိုးတော့ကျွန်တော်တို့ကမကြမ်းဘူးဒါရက်တာသူရောက်ခဲ့တဲ့နေရာတွေကတစ်ဖက်ကပြောဆိုတာပဲဖြစ်နေတယ်လို့ဟိုကျွန်တော်တို့ပြင်နေရတကယ်ကပအဖွဲ့အစည်းတစ်ခုရဲ့အချင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီလိုလဲလဲဆိုတဲ့ပြောပြီးတော့ဆွတ်ဆွတ်ပြီးတော့နော်ပုံမှားရုပ်ရယ်ပြီးတော့ဒီဒရင်းမားတွေချက်ကြည့်ရဲအဲ့ဒီပေါ်မှာအရှင်ကြည့်အောင်လုပ်တယ်အဲ့ဒါတစ်ဖက်ကလုတ်ကြံဆွတ်ဆဲတာပဲလို့ကျွန်တော်တို့ကတော့
ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြံဖက်ပြည်ပခါတွေကြောင့်မွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်နေရတဲ့အခြေအနေလက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွတ်ရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအပြုသဘောဆောင်ဖြည့်ရှင်းကြပါလို့ရခိုင်လွတ်တော်ကိုယ်စားလှယ်ကအကြံပြုပါတယ်
ကျွန်တော်တို့နိုင်ငံမှာနော်ဒါဖြစ်လဲဖြစ်ပြီးဖြစ်ပြီးပေါ့ဒီပေါ်မှာဟာလာအမျိုးအသေးထားပြီးတော့နော်တစ်ဖက်ကအဒီလိုအလုပ်မဖြစ်တဲ့ကိစ္စတွေကိုဒါတင်းပို့နေမယ်အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟာဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီဒီဖက်မှာလည်းဒုက္ခတွေပြန်လေလက်ခံပြီးဒါတွေကအများကြီးအစ်ကျားပြောကြတယ်ဝင်လာနေပါလေနော်အဲ့ဒါကြောင့်စိုးကျိုးတွေဖြစ်ပေါ်နေပါလေ
ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေချိန်မှာပဲအစိုးရဘက်ကလည်းကုလအထုကိုယ်စားလှယ်ပေါ်မှာလူပုဂ္ဂိုလ်အရာပိတ်ပင်တားဆီးမှုတွေမလုပ်ဘဲနဲ့ပို့ပြီးတော့မှအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ပါလို့လည်းဒေါက်တာခင်စောဝင်းကပြောပါတယ
်ကုလသမဂ္ဂနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ပါလို့ပြောနေရပဲဒီနီလာအခက်ခဲတွေကကုလသမဂ္ဂတဆင့်ပဲဖြည့်ရှင်းလို့ရမယ်ဒီမှာလည်းအခုကပြောမယ်ဆိုရင်တော့ဟိုကြည်လင်းငင်းညာရင်းလိုပဲပေါ့ဟိုလုံရင်းလုံရင်းနဲ့ပြောရင်းပြောရင်းနဲ့ကိုအစွန်းနေရာရောက်ကုန်ကြတာခုဘက်ကောက်တီဘက်ကောနော်ဒီနေ့ဒါရီနည်းနည်းလေးဟိုဝင်နေစရာကောင်းတာပေါ့ကွာအဲ့လိုပြောချင်ပါတယ်နော်ဒီကိစ္စကလိမ္မာပါဆိုတာကန်ရမယ်ဘယ်ကောလို့မဟုတ်ဘူးဒုံးလီတွက်လို့တဲ့ကတည်းကခုဘက်ကပို့ပြီးတော့ကင်းနာပြည့်ရတာပေါ့နော
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထုကိုယ်စားလှယ်ရဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြအစီရင်ခံမှာလည်းဖြစ်ပါတယ်ရှင်ဖီယိုမြန်မာပိုင်းရဲ့စနေညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်ကစီးရီးအခြေအနေကိုကြည့်ရအောင်ပါရခိုင်မြောက်ပိုင်းမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားဒီလာပိုင်းအစောပိုင်းကတည်းကပြန်ပြီးတော့ဆလာတဲ့စစ်ပွဲတွေကြောင့်အထိခိုက်ဆုံးကတော့ဒေသခံတွေဖြစ်ပါတယ်တိုက်ပွဲကကြီးတွေကြောင့်ဒေသခံတွေဟာနေညာမဆိုင်မဲ့ဘေးလွတ်ရာကိုထွက်ပြေးခဲ့ရပြီးတော့သူတို့ရဲ့နေအိမ်ကိုဘယ်တော့ပြန်နိုင်မလဲဆိုတာကလည်းမသိနိုင်သေးပါဘူးရွာသားတွေကိုတွေ့ပြောပြထားတာတွေကိုတော့မအေးသန္တာကျော်ပြောပြပေးပါရှင်
လူမျိုးရေးပြိပခါတွေဆူဆူရွရွဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တိမ်းပေါင်းများစွာထွက်ပြေးသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဇင်ဘာလအစောပိုင်းကတည်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဖြစ်နေလို့အေဂျီသားကအိုးအင်စွန်ခွာထွက်ပြေးရသူ6000လောက်ရှိသွားပါပြီဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးစီအောင်မြို့မှာရှိတဲ့ရဲကင်းစခန်း၄ခုကို AA လက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်73ဦးသေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်ဘက်ကြားမှာတိုက်ပွဲတွေပိုတိုးဖြစ်လာနေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ချင်းပြည်နယ်ပလဲဝမြို့မှာတိုက်ပွဲဖြစ်ပြီးတော့ကျေးရွာတွေနာလက်နက်ကြီးကြီးကျပြီးတော့ရွာသားတွေထွက်ပြေးခဲ့ရပါတယ်ဘူးစီအောင်မြို့နယ်မှာတော့တရက်ပြင်ကျေးရွာအုပ်စုကမြို့တိုင်းရင်းသားကျေးရွာတွေရွာဖြစ်တဲ့အလဲချောင်းကျေးရွာမှာ73ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားပြီးတော့ရွာသူရွာသားရကြောထွက်ပြေးခဲ့ရပါတယ်။အဲဒီကရွာသားတို့ဖြစ်တဲ့ကုဇော်ဝင်းက AFP သတင်းဌာနကိုသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။ချင်းချင်းပြောရင်ကျွန်တော်ကတော့အဲရတော့မထားနိုင်သေးဘူးပေါ့။ရှင်းနိုင်ဆိုလို့ရှိရင်တော့ဆိုးရိပ်ရှိပါသေးတယ်။ဘာအဲ့ချိန်မှာကျွန်တော်ကဒီတနက်စံကြားတာနဲ့ချက်ချင်းထားပြီးတာပေါ့ဗျာ။ဘယ်သူမှအဲ့လိုမျိုးကိုယ်တို့လုံးဒီပဲဒီဝစားရည်တွေပဲကိုဝှထားတဲ့ဝစားရည်တွေပဲထွက်ပြရတာအဆုံးတော့ကိုကင်ထားတာအမြင်နဲ့ဆောင်ထားတဲ့ဖုံးလို့မှမယူလာနိုင်ဘူ
းမနစ်ကနှစ်ကုံပိုင်းရဲကဖြစ်ပွားခဲ့တဲ့ဒီစေရေပတိပခါကြောင့်စစ်ဘေးဆောင်ဒုက္ခသည်တွေအတွက်လက်တလောအကူအညီတွေပို့ပြီးတော့လိုအပ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာကုညီကယ်ဆယ်ရေးလှုပ်ဆောင်နေမှုကိုလုံခြုံရေးစိုးရိမ်မှုကြောင့်ရခိုင်ပြည်နယ်အစိုးရကတားမြစ်ထားပါတယ်ICRC နိုင်ငံတကာကြက်ချင်နေဖွင့်နဲ့ကုလသမဂ္ဂစားနယ်ရိတ်ခါဖွဲ့ WFP တို့ကိုတော့ဆက်လက်လောက်ကန်ခွင့်ပေးထားပြီးတော့တခြားကူညီထောက်ပံ့မှုတွေကိုတားထားတာဖြစ်ပါတယ်။ဒီလိုတားမြစ်မှုဟာဒေသခံ9000လောက်မကပေါ်မှာရိုက်ခတ်မှုတွေရှိရလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ UNOCHA ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေအနေနဲ့လည်းသူတို့ရဲ့မရေရာတဲ့အနာဂတ်အတွက်အဆိုးရိမ်နေကြတာပါ။အလေးကြောင့်ကျေးရွာသူမူလာတန်းပြဆရာမလေးမနိုးစင်ထွန်းကတော့သူ့ရဲ့ရွာကိုဘယ်တော့ပြန်နိုင်မလဲမသိသေးဘူးလို့ဆိုပါတယ်
ရွာကိုပြန်ပေါ်တော့လုံးဝမဖြစ်နိုင်တော့ဘူးလို့ရွာတက်ချပေးဖို့လို့ပြောတယ်စိတ်ထဲမှာတော့အများအားကြောက်စိတ်ပဲရှိတယ်ရွာကိုပြန်ကျင်တာပဲ
အခုလိုမျိုးအစိုးရတက်တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ကြမှာစည်ရေးပဋိပက္ခဖြစ်ပွားနေချိန်မှာပဲရခိုင်ဒေသခံတွေအေးအေးနဲ့ဆက်သွယ်လို့ဆိုပြီးတော့စစ်စစ်မင်းမြန်းခံရတာဖမ်းဆီးတရားဆွဲခံရတာတွေလည်းရှိပါတယ်ဒေသခံတွေနဲ့ပေါင်းပြီးတော့အေးအေးအဖွဲ့အနေနဲ့ကျေးရွာတွေမှာစိတ်ဝင်လှုပ်ရှားမှုတွေလုပ်လို့မရအောင်လို့နေမြေလုံခြုံရေးကိုကြက်မတ်ဆောင်ရွက်နေတယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။အေးအေးအဖွဲ့အတွေဆက်ကြီးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ရင်းနဲ့သတင်းပေးပို့တာတွေတွေ့ရင်တော့တရားဥပဒေနဲ့အရေးယူနိုင်ဖို့ဆက်ပြီးတော့စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့ကပဲစစ်တပ်ကကြေညာထားပါတယ်။ဒီလိုမဲ့တန်တရားဝင်ခံရတဲ့အခြေအနေနဲ့ဖမ်းဆီးမှုတွေဖြစ်နေတဲ့အပြင်လုံခြုံရေးတွေတာဝန်မကျေပွန်မှာစိုးရိမ်လို့ကျေးရွာအုပ်ချုပ်ရေးမှုတချို့ယာရုကနှုတ်ထွက်ခြင်းတယ်လို့ပြောနေကြတာတွေလည်းရှိပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစင်ကတော့ဒီစီရေးပဋိပက္ခဟာဒေသခံတွေအတွက်ယုံကြည်မှုအပိုင်းကိုပါပြက်ပြားစေတယ်လို့အခုလိုပြောပါတယ်။
အခုလေရဲကင်းတွေကိုဝင်တိုက်တဲ့အတွက် AA ဟာအကြမ်းဖက်သမားဖြစ်တယ်ရခိုင်တွေဟာအကြမ်းဖက်ကိုပါဖြစ်တယ်ဆိုတော့ကျမတို့ကလည်းလက်သေးစိတ်ရင်လက်ထိတ်နားတဲ့အဆင်မဟုတ်ဘူးအသေးပါနားသွားတယ
်အခုလက်ရှိအနေထားမှာတော့ပြီးခဲ့တဲ့ရပိုင်းတွင်ထိတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒေသခံတွေကမှစိုးရိမ်မှုတွေပေါ်ပြီးတော့တိုးလာတဲ့အပြင်အခုအကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်လည်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရေးဆက်ပြီးတော့ကန့်သက်ထားမယ်ဆိုရင်တော့စစ်ဘေးတင်ပြည်သူတွေဂျားကနေပြီးတော့အထိနာမှာဖြစ်တဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေကြသူတွေစီရေးအခက်အခဲတွေကပြောနေကြပါတယ်ရှင်
။မရေးသနာကျော်တင်ပြသွားတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကမြမတခွင့်အစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးကြပါတယ်။ပြည်တွင်းပြည်ပအိမ်အကူလှုပ်သားဖြစ်တဲ့အလုပ်လုပ်ကိုင်းနေကြသူတွေကိုအိမ်ရှင်တွေကညှဉ်းပန်းနှိပ်စက်တာနောက်ပွဲစားတွေကလည်းပူပေါင်းကြံစီတာမျိုးတွေရှိတယ်လို့အိမ်ပေါ်နဲ့ပွဲစားပေါင်းပြီးတော့လည်းအိမ်ရှင်ကိုပြန်ပြီးတော့လိန်တဲ့ဟာတွေလည်းမကြာခဏကြားနေရတာကြောင့်အိမ်အကူလုပ်သားတွေအတွက်တသက်မမတ်ဥပဒေထုတ်ပြန်မှုတိုက်တွန်းမှုတွေရှိနေပါတယ်။ပြီးခဲ့တဲ့နှစ်တွေကောင်းကတုန်းကတော့အိမ်အကူနဲ့ပတ်သက်တဲ့ဥပဒေတချို့ထွက်ပါတယ်။ဒါပေမဲ့တိတိကျကျကာကွယ်ဆောင်ရှောက်မှုနဲ့အခွင့်အရေးတွေမရှိပါဘူး။မြန်မာတခွင်အစီအစဉ်မှာမြစ်မခသတင်းအင်ဂျင်စီကမက်ကေသတင်းတင်ဆက်ပေးထားပါတယ်။
မြန်မာနိုင်ငံမှာပြည်တွင်းရွှေပြောင်းအလုပ်သမားတွေအားနေတဆင့်အိမ်အကူလုပ်ငန်းလုပ်ကိုင်နေသူတွေအများအပြားရှိနေပြီးတိကျတဲ့စည်ရဲကောက်ခံမှုတော့မရှိသေးပါဘူး။အိမ်အကူလုပ်ငန်းလုပ်ကိုင်နေတဲ့သူတွေဟာများသောအားဖြင့်လူငယ်အများစုဖြစ်နေပြီးအမျိုးသမီးငယ်တွေပုံများနေတဲ့အတွက်ကြောင့်မလို့သူတို့ကိုကာကွယ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အိမ်အကူလုပ်ငန်းလုပ်ကိုင်နေတဲ့အမျိုးသမီးတွေဟာလုပ်ငန်းခွင်နေရလို့မဟုတ်ပဲအိမ်မှာပဲအလုပ်လုပ်ကိုင်နေရတဲ့အတွက်နှိပ်စက်ခံရတာတွေအကြမ်းဖက်ခံရတာတွေလည်းရှိနေပါတယ်။ဒါအပြင်အိမ်အကူတွေကအင်ရှင်တွေကိုလိန်လေလှည့်ပြားတာတွေပွဲစားတွေနဲ့ပူးပေါင်းကြံစီတာတွေလည်းရှိနေတဲ့အတွက်နှစ်ဦးနှစ်ဖက်အစဉ်တရာအိမ်အကူဥပဒေထွက်ပေါ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အိမ်အကူဥပဒေထွက်ရှိလာမယ်ဆိုရင်တော့အင်ရှင်နဲ့အိမ်အကူတွေကြားယုံကြည်မှုပိုရှိလာမှာဖြစ်ပြီးအခက်အခဲတွေကိုလည်းဖြေရှင်းနိုင်လာမှာဖြစ်တယ်လို့လည်းအလုံသမားအရေးဆောင်ရွက်နေသူတွေကယုံကြည်နေကြပါတယ်။အလုံသမားအရေးဆောင်ရွက်နေသူတယောက်ဖြစ်တဲ့မတ်တသက်အောင်ကတော့အိမ်အကူတွေအတွက်အခုချိန်မှာတိကျတဲ့အလုပ်ချိန်တိကျတဲ့အလုပ်ပိတ်ရက်တွေရှိဖို့လိုအပ်နေတယ်လို့လည်းအခုလိုပြောပါသေးတယ်
။အိမ်ကူကဒီအလုပ်သမားဆိုတဲ့ခေါင်းစဉ်အောင်မှာဘယ်လိုပြောလဲဆိုတော့ဝင်နေအိမ်ကူလောက်သားဆိုတော့အောင်မှာထမင်းချက်လာမာလီလာနောက်တော့ဒီခလေးထိန်လာစသဖြင့်ပေါ့နော်ရှိတယ်။သို့တော်လည်းပဲတကယ်တကယ်အကျိုးခံစားခွင့်ဆိုတဲ့နေရာဥမာဆိုပါဆိုခွင့်ရနဲ့အလုပ်ပိတ်ရက်မှာအဲ့ဥပဒေမှာလည်းပဲအိမ်ကူလောက်သားကမပါဘူး။အလုပ်သမားအဖြစ်မအသိမှမပြုထားဘူးအဲ့ဥပဒေကြတော့သွားပြီးတော့အဲ့ဒါတော့သူတို့မှခွင့်ရနဲ့အလုပ်ပေးရဆိုတာလည်းမရှိဘူးနောက်တစ်ခုကကြတော့ဒီအ ਨੇ သောခတင်းငွေနဲ့ပဲတွက်အောင်တော့အခုလက်ရှိ2018မှာ4800ပြတ်တန်းလိုက်တဲ့အချိန်မှာပဲသူကအလုပ်ရှင်ကနေပြီးတော့ဒီအလုပ်သမား10ဦးနဲ့အထက်မှအ ਨੇ သောခတင်းငွေကအကျိုးသက်ရောက်မယ်ဆိုတဲ့အခါကျတော့အိမ်ကူအိမ်တဲ့အိမ်မှာအိမ်ကူ10ယောက်ဖြစ်ဖို့ဆိုတာလွယ်တာမှမဟုတ်တာအဲ့ဒီခါကျတော့လည်းပဲအတုံးဝင်ပြန်အောင်လောက်ခလာတာအနေနဲ့ဆိုရင်လည်းပဲအဲ့ဒီခါကျတော့အိမ်ကူတွေကအဓိကအဖြစ်သူတို့ကိုတီးတန့်ပေါ့နော်ပြတ်ထန်းပြီးတော့အခါဝယ်ပေးဖို့လိုအပ်တယ်အဲ့လိုပြောတဲ့အခါမှာအိမ်ကူတွေဒီပဲလားဆိုတော့မဟုတ်ပါဘူးအိမ်ရှင်တွေတက်ပဲပါပါတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့အိမ်ကူလုပ်သားတွေကအိမ်ထဲမှာအလုပ်လုပ်ရတဲ့ခါကျတော့စိုက်အောင်လုပ်ရုံလုပ်သားတွေထက်သူတို့ကမမြင်ရဘူးဒီမမြင်ရတဲ့တခုနေရာမှာသူတို့အလုပ်လုပ်ရတယ် ไอ้ลูกเว้ยเอ็งเชื่อดีตัวสูรุษินเลยเว้ยข้าแค่เรียนย้ายสิโอ้เปลี่ยนแค่ขาดใจนะอุ้งเป็นยาเปลี่ยนไม่ขาดใจเอ็งกูบอกว่าข้าไม่ยาละเว้ยย้ายดีสิเดี๋ยวเอ็งเชื่อดีบอกว่าเลยเว้ยที่พูดอะไรเนี่ยเอ็งกูเรียกยังข้าอะไรเลยสิไอ้ข้าจะรู้ที่ก็เข้าตรงว่ารู้เอ็งเชื่อเนี่ยเอ็งกูเนี่ยจ่ายเรียมาเลยเว้ยทบทุนสามจุดดีชอบปุ่นลูกอัดเดออุบลียาเอ็งทบทุนสามจุดดีพี่อาจารย์ไปปุ่นลูกอัดเดอนั่นก็ว่าจะรู้เอ็งกูเรียกตัวสูงลูกเชิงที่จ่ายเรียนลูกเชิงที่จ่ายเรียนลูกเปย์เยข้าจะพิมพ์ว่าเนาะลูกตัวมาสูงเรียนเนี่ยมาเพื่อลูกตัวมาสูงแต่ว่ามาตียากันน้าคุณชิ้นกูชิ้นอะไรตัวแต่พี่อาจารย์น้าบิดาที่พี่อาจารย์เจเนี่ยเอ็งกูลูกตัวมาดีขนาดคุณมารุนเนี่ยมาไม่ใช่
အင်ယာကူဥပဒေဟာအမေရိကန်လိုအပ်တဲ့အတွက်ရေးဆွဲပြဋ္ဌာန်းနိုင်ရေးအတွက်လည်းမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်အနေနဲ့အစိုးရကိုပေးပို့တဲ့2018ခုနှစ်လူအခွင့်အရေးအခြေအနေသုံးသပ်ထားတဲ့အစီရင်ခံစာမှာတိုက်တွန်းပြောဆိုထားပါသေးတယ်။မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်အဖွဲ့ဝင်တစ်ယောက်ဖြစ်တဲ့ဦးယူလွင်အောင်ကတော့ကလေးလူသားတွေကလေးအင်အကူတွေဟာအခုချိန်မှာအင်အကူဥပဒေမရှိတဲ့အတွက်အကာအကွယ်မဲ့တယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ်။
တချို့ဆိုရင်အတက်ရွယ်နဲ့မမြကလေးလေးတွေကပန်းရောင်းနေရတယ်ညာနေရောင်းနေရတယ်ရေတံမှုရောင်းနေရတာဆိုတဲ့ကိစ္စတွေအများကြီးရှိပါတယ်တောင်းစားနေတာဆိုရင်တော့လည်းတော်သေးတာပေါ့တိုးတော့ဒီကလေးတွေကိုလည်းဒီလမ်းပေါ်မှာဒီလိုစီးပွားရှာနေတဲ့ဟာကိုပပြောင်းအောင်ဘယ်လိုလုပ်မလဲသူမိဘဒီရဲ့စီးပွားရေးအခြေအနေပေါ့နော်ဟိုအလုပ်ကံအခွင့်လမ်းပေါ့ဖန်တီးပေးဖို့လိုတယ်ဒါမှသာလည်းမိဘကိုထောက်ပံ့မှသာလည်းကလေးတငယ်အခွင့်အရေးအော်တိုမက်တစ်ရမှာပေါ့နော်ဒါကြောင့်ကလေးတွေကိုဟိုရဲ့ဒုက္ခဒုက္ခကလေးစစ်သားကလေးလှုပ်သားဒါတွေပျော့ပျောက်သွားအောင်ဆိုတော့မိဘတွေရဲ့ဆင်းရဲမှုတွေကိုကူညီဖို့လိုတာပေါ့နော်သူကလေးအိမ်ပေါ်လေးနှိမ့်ဆက်ခံရတဲ့ကိစ္စတွေလည်းအမြော်အများရှိနေတာပဲဟိုမှာနှိမ့်ဆက်အေးယူမရှိတောင်ဘက်မှာနှိမ့်ဆက်မြော့အေးယူမြော့ဘက်ကဆက်လှုပ်ဒီလိုဖြစ်နေတော့မြော့ဘက်ကအေးယူအနောက်ဘက်ကဆက်လှုပ်ဒီလိုတွေဖြစ်နေကြတာဆိုတော့ဒါလေးအသိပညာနေပါမှုကြောင့်လေတကြောင်ပေါ့နော်ပြီးအိမ်တွင်းမှာဘသူမှမရှိဘူးသူတယောက်တည်းရှိတယ်ဆိုတဲ့အခါကျတော့သူတလူငါတမင်းပေါ်အိမ်ထဲမှာကျတော့သူပါဇက်ကထွက်တော့ဥပဒေပဲဆိုပြီးတော့အိမ်ပေါ်တွေကိုလှုပ်ရင်းလှုပ်ရင်းလှုပ်ရင်းနဲ့လက်ကအရသာတို့လာပြီးတော့နှိပ်ကုတ်တဲ့သဘောတွေဖြစ်လာတာပေါ့ဒါကတော့ psychology နဲ့လည်းဆိုင်ပါတယ်သို့တော့အဲ့လိုခံရတဲ့ကလေးတွေဒီလိုမဖြစ်ဖို့ဆိုတာတော့အိမ်ပေါ်တွေနဲ့ပတ်သက်လို့လည်းအငယ်တော့ခဏခဏတိုက်တွန်းပါတယ်အိမ်ပေါ်ဥပဒေဆိုတာလေးတော့ရှိတဲ့နေနှုတ်မလို့ရှိရင်အိမ်ပေါ်ဥပဒေမရှိရင်အိမ်ပေါ်တွေဘဝကဟိုအကာအကွယ်မဲ့နော်ဒါအပြင်အိမ်ပေါ်ကမြန်ဒုက္ခပြုလို့ဒုက္ခရောက်တဲ့အင်ဂျင်တွေလည်းရှိတယ်ဆိုတော့အိမ်ပေါ်တွေကသူ့အတူတေချာတည်တည်တနတ်နဲ့သူကုမ္ပဏီနဲ့ register နဲ့လုပ်ကြမယ်ဆိုရင်တော့အိမ်ပေါ်ကပြန်ဒုက္ခပေးလို့ဒုက္ခရောက်တဲ့အင်ဂျင်လည်းမရှိတော့ဘူးလို့အင်ဂျင်ကဒုက္ခပေးလို့ဘဝပြတ်သွားတဲ့အိမ်ပေါ်လည်းမရှိနိုင်တော့ဘူးနည်းသွားမှာပေါ့ဒီလိုလေးတော့ရှိတာပေါ့ဒါကြောင့်ဟိုကလေးတငယ်လှုပ်သားတွေပျောက်ဖို့ဆိုတော့ဟိုအများကြီးကို strategy တွေချပြီးတော့နိုင်ငံတော်ကလုပ်ဖို့လိုတယ်ပေါ့
မတက်တဲ့အောင်ကတော့အင်အကူတွေဟာမမြင်ရတဲ့နေရာမှာအလုံးလုံးနေရတဲ့သူတွေဖြစ်နေတဲ့အတွက်သူတို့ကိုအကာအကွယ်ပေးနိုင်ဖို့မဖြစ်ခင်ကြိုတင်ကာကွယ်ပေးဖို့လိုအပ်တယ်လို့လည်းအခုလိုဆိုပါသေးတယ်
။ဒီအင်အကူဆိုတာကမမြင်ရတဲ့နေရာမှာဆက်တာနေရာမှာအလုံးလုံးနေရတဲ့သူတွေဖြစ်တယ်။သူတို့ကိုသူတို့အချမ်းဖက်ခံနေရလားဘလို့အချမ်းဖက်ခံရတာလဲလိမ်မဲဆိုင်ရာအချမ်းဖက်ခံမှုတွေလည်းရှိနိုင်တယ်ခုနရုပ်ပိုင်းဆိုင်ရာအချမ်းဖက်ခံမှုတွေအများကြီးရှိနိုင်တယ်ဆိုတဲ့အခါကျတော့သူတို့ကိုအကာအကွယ်ပေးနိုင်မှုကအမျိုးသမီးတွေဖြစ်နေတယ်အမျိုးသမီးငယ်တွေဖြစ်နေတဲ့အတွက်တကယ်ကိုပေါ့နော်ဟိုဖြစ်ပြီးမှဆိုတာထက်မဖြစ်ခင်ကြိုတင်ကာကွယ်ကြပါသို့လို့ဒီများနေပြောချင်ပါတယ
်မြန်မာနိုင်ငံရဲ့ဥပဒေအချို့မှာတော့အလုတ်သမားဆိုတဲ့အဓိပ္ပာယ်ကိုဖွင့်ဆိုတဲ့အခါမှာအိမ်အကူဆိုတဲ့ဇကရက်ကပါဝင်နေပါတယ်။ဒါပေမဲ့အိမ်အကူအလုတ်သမားတွေအနေနဲ့တခြားအလုတ်သမားတွေနဲ့တန်းတူအခွင့်အရေးကမရှိသေးပါဘူး။ဒါကြောင့်အိမ်အကူဥပဒေမူကြမ်းထွက်ပေါ်လာဖို့အတွက် ILO အဖွဲ့အစည်းအနေနဲ့အိမ်အကူဥပဒေမူကြမ်းရေးဆွဲပြီးတော့အစိုးရထံကိုတင်ပြသွားဖို့ရှိနေပါတယ်။ကျမကေတရီပါ။မြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့ထားတာပါ။
မကေတရီတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ် January 26ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒရိုက်လီလိုက်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒရိုက်လီလိုက်စီစဉ်မှာတော့အစိုးရတွင်ပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ကအစိုးရဖော်ဝင်တချို့မကြာခင်တုန်းကပဲယာယီကဖယ်ရှားလိုက်တဲ့အတွက်ဒါအယက်သားအစိုးရလက်ထက်အစိုးရတွင်မှပြုရင်ပြောင်းလဲရေးဒစိတပိုင်းဖြစ်နေထောက်ခံတဲ့သူတွေရှိသလိုပဲအစိုးရဖော်ဝင်တဲ့ပြောင်းလဲလုပ်တဲ့နေရာမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်တာတွေလည်းရှိပါတယ်။ဆိုတော့ကချင်ပြည်နယ်မှာသာမကတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေပြည်ထောင်စုအစိုးရအတွင်းမှာပြုရင်ပြောင်းလဲဖို့နောက်လူမနေရမှဖြစ်ဖို့လိုအပ်ချက်တွေရှိနေပါသလား။အပြောင်းလဲတွေလုပ်ဖို့လိုတယ်ဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့လုပ်သင့်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ဒီပင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူတွေရှိပါတယ်။တူကတော့ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးချာဖြစ်ပါတယ်။နောက်တူကတော့ဒီမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးဌာနမြန်မာနိုင်ငံကဦးအောင်သူငိမ့်တို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဆုံးတစ်ချက်အနေနဲ့ကတော့ဒီအခုကချင်ပြည်နယ်အစိုးရဖွဲ့ဝင်တွေဖယ်ရှားလိုက်တဲ့ကိစ္စကိုပြန်ကောက်ပြီးတော့ဆွေးနွေးစီခြင်းပါတယ်။ဆိုတော့အရင်ဆုံးတော့ဒေါက်တာဒူးချာခင်ဗျာအခုကျွန်တော်ကြားသိရသလောက်ဆိုရင်တော့ပေါ့လေဒီတာဝန်ကဒီဖယ်ရှားခံရတဲ့သူတွေပြောရသလောက်ဆိုရင်တော့ဟိုသူတို့ကိုယ်တိုင်လည်းဟိုဖယ်ရှားခံတဲ့အကြောင်းမသိဘူးလို့ပြောရကြားပါတယ်။ဟိုဒေသခံဒီတိုင်းသားနိုင်ငံကြီးခေါင်းဆောင်တူအနေနဲ့ရောအခုဒီကချင်အစိုးရဖွဲ့ဝင်ဝင်ကြီးတွေဟိုဖယ်ရှားခံတဲ့ပိဿနဲ့ပတ်သက်လို့ဘလောက်ထိသိထားတာရှိလဲ။သူတို့ဘာကြောင့်ဖြုတ်ခံရလို့နားလည်ထားတယ်လဲခင်ဗျာ။
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတော့သူအစိုးရအနေနဲ့ပေါ့ဒီအစိုးရအကောင်ဝတ်ကောင်နဲ့ကျစ်စေခြင်းနဲ့တကြောင်ဒီအရင်ချင်းချစ်တဲ့ပုဂ္ဂိုလ်တွေကိုဝင်ကြည့်သိခံတော့မှအရင်ချင်းမမြင်တဲ့ခြားသားမှုအဲ့ဒါနဲ့မမှမှုရှိတဲ့ဒီအသိရှိတဲ့ဝင်ကြည့်တယ်တော့ဖေချာခံရမှာဖေချာပြောမှာဒါအစိုးရတန်းစီတန်းစီရဲ့လုပ်ကြရမှာပဲလေနော်အဲ့တော့ဒီဟာကတော့သူတို့ဒီကျင်းပြနေတဲ့ဒီမကမှုတခြားတွေကတခြားတိုင်းတွေကဒီနောက်ဒီတော့ကြည့်ရမှာလည်းလို့ကိုအဲရှိတယ်ဆိုတော့လည်းကြားသိရပါတယ်ဆိုတော့ကျွန်တော်တို့ကျင်းပြနေမှာဒီလိုလုပ်ခြင်းဟာဒီအစိုးရအနေနဲ့တော့ဒါအဲတွေ့ရ policy အရာလုပ်တယ်လို့ကျွန်တော်မြင်တယ်ဒါအစိုးရကောင်းတယောက်ပေါ်ပေါက်လာဖို့ဒါမှလည်းတန်းပြီးအကျိုးပြီးတော့အကျိုးစေဖို့နဲ့ပါဆိုဒါကြောင့်သူလုပ်တဲ့ဟာအခုဒီကျင်းပြနေအစိုးရအဲဒီမှာလူတင်လာတော့ဒါပေါ်လစ်စီရတော့ဒါဘာမှပြောပြမရှိဘူးလို့ကျွန်တော်ပြောပြပါတယ်အတူတူဒီဒီမိုကရေစီစတင်ကြည့်လို့လာနေတဲ့ကျွန်တော်နိုင်ငံမှာအပြည်သူလူထုအတန်ပြည်သူလူထုဘောဓစန္ဒကိုအဓိကခါရမှာအခုတန်ကြာစာတွေပို့လာတယ်တန်ကြာစာတွေအဲရောက်ရှိလာတဲ့အတွက်ကြောင့်အဲဒီအာနာယအဲပါတီဘူကတော့လည်းကောင်းဒီကောင်းလို့သိရတော့လည်းကောင်းပါလေအဲဒီအကူအရေးယူဆောင်ရကြအရလာဖြစ်တာကိုအဲရောက်လို့အဲ့လိုလုပ်တဲ့နေရာမှာအဲ့ဒါကျွန်တော်ဒီဟိုအပြောရင်ဆိုလို့ရှိရင်လက်ရှိပြည်သူ့ကိုချက်တာဝင်ပြီးအရဆိုလို့ပုံမှန်160မှာလည်းဒါပါပြတာဖြစ်ပါလေအဲ့ဒါကအပြောင်းလဲလုပ်နေတာပေါ့နော်အဲ့ဒါတို့တော်မှာဒါဟိုတဲ့တိုင်းကြစားပြီးရောက်လာလို့ရှိရင်ဒါကွန်ဖီဖေဗရီတီကြီးနဲ့တို့တော်မှာအဲ့လို့တော်နေပြီးမှဒါအများစုသောက်ဆံလို့နေတာရှိရှိတဲ့ပုဂ္ဂိုလ်ဒီတမ်းသားစီဒီတမ်းသားကဒါကိုပြန်ပြီးတော့မှဒါအဲ့ဒါမိသားစုကြမ်းနဲ့ဆွေးရတယ်ရှိနေတာပဲဒါကကြတော့အခုဒီလိုပုံစံမျိုးတို့လုံလာတာပဲလို့တော့ကျွန်တော်အဲ့လိုအဲမြင်တယ်အဲ့လို
အဲဟုတ်ကဲ့အခုရှိတာဒေါက်တာဒူးချာ
ဒီကဘာလဲဆိုရင်အဲကျွန်တော်ဒီလက်ရှိလုပ်တဲ့နေရာမှာအားနည်းချက်တချို့ရှိနေတာနော်အဲအဲ့လိုအားနည်းချက်ဒီကဘာလဲလို့ရှိရင်အဲကျွန်တော်အဲဟုတ်ကြားလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ဒေါက်တာဒူးချာဟုတ်ကဲ့ပြောပါအ
ဲကျွန်တော်ဒီ အဲဒီအားနည်းတဲ့ကဘာလို့လို့ရှိရင်ကျွန်တော်ပြည်မိနာမှုရှိဘူးဗျာ။နောက်ပြည်မိနာမှုရှိဆိုတာဒီလိုတွေကဘယ်လိုပါအဖြစ်လို့ဒီလိုလုပ်ခံရတယ်လဲဟာလာတန်ကြားစာပါဒီပါတယ်လေပေါ့။အဲဆွဲခါကြတော့ဒီပြည်မိနာမှုအပိုင်းမှာဆိုအားနည်းချက်ရှိတယ်။ဆိုတော့အမှန်တကယ်ရှင်တန်ကြားစာတွေရောက်ရှင်လာတဲ့ပြည်မိနာကိုကြည့်ပြီးတော့မှသာအမှန်အတိုင်းအမှန်နဲ့တိုင်းသာလုပ်ရပါ။အဲလုပ်တဲ့အခါ ဒီတော့ကပါလဲဆိုကျွန်တော်သင်ကြားနေတာကဒီအတရှိတဲ့အမြန်မာဒီသင်္ကြန်ပြကြဒါကိုမပြေရှင်းနိုင်လို့ရှိရှင်ဒီတော့အစိုးရမှာဆိုလောက်ပေါ့ဒါလက်ရှိအနာရပါတီမှာဆိုလောက်ပုံကြီးဒီပုံကြီးမှာချိတ်ခိုက်သွားနေတယ်ဒါပြောမှာဒီဒီကျွန်တော်ဒီကြောက်တဲ့ခံရရတဲ့သူပဲခံရရတဲ့ပြောလို့ဆိုရှင်တော့ပုဂ္ဂိုလ်တွေနေနေလဲဒီကြတော့မှာဒီလိုသူပဲခံရတော့တဲ့အပြစ်မရှိဘဲနဲ့သူပဲခံရတယ်ဆိုလို့ရှင်ဘယ်လိုလဲအတွက်ဒီတိခါလဲအများကြီးတော့နေသွားနေတယ်ရှားသိမ်းသွားနေတယ်ဒါကြောင့်လည်းလုပ်ပုံလုပ်နေမှသာမှန်မှန်တန်တန်ပြုလုပ်ရတော့အင်းသာကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုနောက်တစ်ခုဒေါက်တာတူးချောင်းတစ်ဆက်တည်းမေးချင်တာကျွန်တော်တို့ကအခုဒီဟိုဒီဖြစ်ဖြစ်ကလည်းဖြစ်သွားတာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ပြီးမှပဲဖြစ်ခဲ့တာဆိုတော့ဒီတချို့ကလည်းပေါ့လေအခုကရှင်းရှင်းလင်းလင်းလဲဟိုတရားဝင်ထုတ်ပြောတာမရှိတော့ဒီခီးစဉ်အတွင်းတစ်ခုခုဖြစ်တာဒါမှမဟုတ်ဒီခီးစဉ်နဲ့ဆက်ဆက်တာရှိမယ်ဆိုပြီးတော့အဲ့လိုပေါ့လေဟိုပြောချဆူရတဲ့ဟိုခံမှန်းချက်တွေကလည်းရှိနေတယ်ဆိုတော့ဒါတွေကဘယ်လောက်ထိဖြစ်နိုင်ကြီးရှိရလို့ဒေါက်တာတူချာတို့နားလည်ထားလဲခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီလိုဒါဒီဘင်းတွေဆက်နေတာတော့နည်းနည်းကြာပါပြီဒါတော့လည်းချုပ်ရှိလာနေတယ်ဆက်ကြာလာကြာပါပြီဒီအဲ့တော့နေတော့တင်မင်ဆန်ပုဂ္ဂိုလ်ကြီးမလားသင်ကြားပါဒါတဲ့နေရတော့တင်မင်ဆန်ပုဂ္ဂိုလ်လည်းလာတော့တယ်ကျောင်းရဆေးရနေပါလာတော့တယ်ဆိုတဲ့အခါကျတော့အဲ့ဒီမှာဒီတင်ကြစာပေးတာတို့ဒါမျိုးနဲ့သင်ကြတာတို့သက်ဆိုင်ရတော့ဘုနော်ဒါတည်းနဲ့မရှိဘူးလို့မပြောနိုင်ဘူးလေဒါကြည့်အလုံးပေါင်းစပ်သားနေပါလေဒါတော့သားပြီးအခုဒီအခုဒါဒီအရေးယူဆောင်ရဲ့အခုမလို့ပဲမရတော့တဲ့အနေထားမျိုးရှိလို့ဘယ်လိုလုပ်လာတာလဲဘယ်လိုကျွန်တော်ရစပါလေနော်ဒါတော့
ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ရဲ့သဘောတော့ခင်ဗျအခုကျွန်တော်တို့ဟိုလက်တလောပေါ်လေးဟိုလောလက်လက်ကျွန်တော်တို့မြင်ခဲ့ရတာတော့ဒီအချင်းပြင်းနေမှာအစိုးရပြင်းနေအစိုးရထဲမှာအပြောင်းလဲတွေဖြစ်သွားတယ်ဆိုတော့ဒီအခုဒီပြီးခဲ့တဲ့ဒီအပြောင်းလဲနဲ့ပတ်သက်လို့ကိုအောင်သူငယ်အနေနဲ့တို့ဟိုတရားဝင်တော့ဒီအစိုးရဘက်ကတော့ထုတ်ပြန်ကြေညာတာမျိုးတော့မရှိပါဘူးဒါပေမဲ့ဒီအပြောင်းလဲနဲ့ပတ်သက်လို့ဘလို့နားလည်ထားတာမျိုးရှိတယ်ကိုအောင်သူငယ်ဒါဟိုဘလို့ပြောလဲအစိုးရလက်ထက်မှာဒီအရသာအစိုးရဒီပြင်းပြောင်းလဲတွေဈေးတစ်ပိုင်းဖြစ်နေလှုပ်တဲ့လှုပ်ရမျိုးလို့ဆိုနိုင်သလားခင်ဗျာ
ဟုတ်ကဲ့ဟိုပထမဆုံးပြောချင်တဲ့အချက်ကတော့လောကပွင့်လင်းမြင်သာမှုမရှိဘူးလို့တော့ပြောချင်တယ်ဗျဒီလိုလဲဆိုတော့အခုလက်ရှိကျွန်တော်ဖတ်ရတဲ့သတင်းတွေရဆိုရင်တချင်ပြည်တွေကရပ်တဲ့အဖွဲ့ကြီးတွေကလည်းတောင်းဆိုရတယ်ဒါပါလို့ဒီလိုမျိုးထောက်ရတာအရေးကြီးရတာလိုက်တယ်ပေါ့နော်ဒါပြီးလည်းဆက်ကကြတော့လည်းအရှူရကအခုချိန်ကြီးတည်ယူဝင်ဖြေကြတာမရှိတဲ့အခါကျတော့ပြောတို့လည်းမိဘတွေဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့ဒီအစိုးရတရားအနေနဲ့ဆုံးဖြတ်လို့ရပါတယ်ဝန်ကြီးအပြောင်းလဲလုပ်လို့ရပါတယ်ဆိုတော့ဒါပေမဲ့ဒီအနေဒီရုပ်ောက်ပွဲကာလကပြီးခဲ့တဲ့တတိယကြိမ်ကျွန်တော်ရှင်းနေပုံမြင်လာမှုနဲ့ဘာဖြစ်လို့ခြောက်ရရလဲဆိုတဲ့ကိစ္စခုနကတော့တူးကြလဲထောက်ပြသွားပါတယ်ဒါအရေးကြီးတယ်လို့ကျွန်တော်ရှင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငယ်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်ထုတ်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်ကျွန်တော်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုချင်းမြင့်ဖြစ်ပါတယ်ကိုချင်းမြင့်ဟိုဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်းဒီပြင်ကြောင်းလေးတစ်ခါမှာဒီစီစနစ်မှာပြင်ကြောင်းလေးလေးတစ်ခါမှာကိုလည်းမြင်တာမို့လဲကျွန်တော်တို့ရှိတဲ့ရှိလာဖို့ပေါင်းတယ်လိုအပ်တယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာအမှတော်လည်းလည်းကျွန်တော်တို့ဒီကြည့်ကြောင်းပေါင်းနေတဲ့ကျွန်တော်ဒီမျိုးစီလမ်းရောက်လာပို့ပြီးတော့ကျွန်တော်တို့ဒီဆိုရင်ကျွန်တော် NLD ဆိုရတဲ့ကိုလုံးလည်းလုတ်ပြမှာဖြစ်ပါလိမ့်မယ်။ဒါမှသာလေကျွန်တော်တို့ရှိဒါမဲ့ကျွန်တော်တို့2020မှာလည်းအချိန်ကြီးကောင်းလိမ့်မယ်လို့ထင်ပါတယ်။ကိုယ်လည်းမြင်သာမှုကတော့ရှိပြီးကောင်းလိမ့်ပါပဲ။ဒါမဲ့ညတာမှုတော့လိုရပါခင်ဗျာ။ဟုတ်ကဲ့ပါ။
โอเคเจซุบาสรุปดาก็โหซะๆซียาตู้จาโหโกอองตุนญิงโหทอดปะซอดาดิชื่อบาเรสรุปซียาตู้จาดิเนี่ยมาเจนตะคุเปลี่ยนเมยกุนทุบฉินดาก็อะคูดิปวนลิ้นเมตตามุกิซาโหเปียวเนดิซูอะอนินเนละปวนลิ้นเมตตามุโหชิชิเนดิซูอะตะแทมมาลุบปะเมซอดิกรีกะวิดิเลปิ่ทาราชื่อรอ တခုဒီလိုအပြောင်းအလဲတွေမှာပေါ့လေဒီအစိုးရအနေနဲ့ပိုဒီဟိုချက်ချင်းလည်းငယ်မထုတ်ပြန်နိုင်တဲ့အခြေအနေမျိုးတွေဘာတွေများရှိမယ်လို့ခံမှန်းလဲဒီလိုပေါ့လေဟိုပွန်လင်းမြင်သာမှုရှိရှိရုပ်တရက်ချပြဖို့ခက်ခဲနေတဲ့အခက်အခဲတွေရောဘာတွေများရှိမယ်လို့ယူဆလဲ
အဲ့ဒီအပိုင်းမှာတိတ်တိတ်မလို့ရှိနေလို့ဆိုတော့ကျွန်တော်လည်းသိကြမပြောနဲ့ကိုင်းနေနေတာမှုအဲ့ဒါမရှိခဲ့နေတော့ဒီလိုတွေကဒီကိစ္စပေါ်မှာဒါဝင်နေလို့ပေါ့နော်အဲ့ဒါဟိုဒီဖြစ်နေပါလို့ဒီစားကတော့ဒါတွေဟိုသူ့မတော်ပြပြရတဲ့ခုအဲ့လိုကြားနေဖြစ်မှာအဲ့ဒါလို့ဒါဒီဟာကဘာလို့ဒီလိုဖြစ်ရတယ်ဘယ်သူကဘယ်ပါကဘယ်လိုဘယ်လိုအတိမမှုရှိတယ်အင်ကြာစာဘယ်လိုရှိပါတယ်ဆိုတဲ့စာလို့ဒီလိုတွေကအမှန်တိုင်းချပြနေတော့လားဒါအရေးကြီးပါလေအဲ့ဒါမလို့မယ်လို့ဆိုလို့ရှိတော့ဒီဒီပြဿနာကတော့ကျွန်တော်ဒီဒီလိုလိုသူကအဲဒါဒီကနေနဲ့လက်ခံကြတော့အသေးသေးရှိတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်သဘောထားခင်ဗျအစိုးရဘက်မှာအခုလိုပေါ့လေဒီလိုဟိုအပြောင်းလဲရုပ်တရက်အပြောင်းလဲလောက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောဖို့ဆိုအခက်အခဲရှိနိုင်တာတွေရောရှိနိုင်တယ်လို့မယူဆနိုင်ဘူးလားခင်ဗျ။
နော်ဒီနာကတော့ဘယ်လိုပဲအခက်အခဲရှိပါသေးရောနော်ဆိုတော့အဲ့ဒါကကျွန်တော်ဖြစ်နေတကယ်နိုင်ငံတော်လှုပ်ဝှက်ချက်ကြီးရယ်မဖြစ်တော့ပါဘူးဆိုတော့ဒီအနေထားမှာတော့ဘာပဲဖြစ်ဖြစ်ဒီကျွန်တော်တို့ PDP ကြီးတွေကညှို့လင့်ချက်ထားတာကတော့ဟိုပို့ပြီးတော့ပွင့်လင်းနေတာမရှိနဲ့ဘာပဲဖြစ်ဖြစ်ဘယ်လိုဆုံးဖြတ်ဆုံးဖြတ်ဒါပွင့်လင်းနေတာမျိုးနဲ့ဆောင်ရွက်တဲ့ဆိုတဲ့အားတော့ကျွန်တော်ဖြစ်နေဟိုဘယ်လိုဆိုရမျိုးပါပဲဖြစ်ဖြစ်လိမ့်နေတယ်လို့ဖြစ်ပါ
โอเคขอบคุณที่สนใจเจื้อซุบาสรเราเจอโดดีสารีเปปูทารา Facebook ก็แมทช์ไปทาราติชูแล้วชื่อนี่บาได้เตะสารติชูมัสุหมอมแม่ผัดเปียไปบาครับ
โอเคบาရှင်မြမဟန်ဆိုတဲ့ Facebook အကောင့်ကတော့တယံဇာတဝင်ကြီး H လောက်အောင်အလုတ်ကောင်းကောင်းမလုတ်တာတော့ဖားကတ်မှာနေထိုင်သူတိုင်းသိပါတယ်တဲ့ Game B Cup ဆိုတဲ့ Facebook အကောင့်ကတော့တခိုးဆိုရင်တော့ထုတ်တာကောင်းပါတယ်တဲ့ ARV မြစ်ကိစ္စဆိုရင်တော့ကန့်ကွက်ပါတယ်တဲ့အောင်ပါဒေါင်းဆိုတဲ့ Facebook အကောင့်ကတော့အဲ့ဒီဝင်ကြီးဝင်ကလေးတွေအလုတ်ပြုတ်တာအလုတ်ထုတ်ခံရတာမြန်မာပြည်ရဲ့နိုင်ငံရေးမှာတော့သိမ့်ဆန်းတာတော့မဟုတ်ပါဘူးတဲ့စခွက်လူပြီးတော့ဝေစားမျှစားမတက်လို့မတက်ကြလို့ပဲနေမှာပါဆိုပြီးရေးထားပါတယ်မေအေးချမ်းဆန်းဆိုတဲ့ Facebook အကောင့်ကတော့ဝင်ကြီးတွေကိုခန့်ပိုင်ခွင့်ရှိသလိုဖြုတ်ပိုင်ခွင့်လည်းရှိပါတယ်တဲ့အစင်မပြေရင်သမ္မတကိုလည်းဖြုတ်ပြရပါမယ်တဲ့ဒါဒီမိုကရေစီပါပဲလို့ရေးထားပါတယ်ကြော်မြင့်ဆိုတဲ့ Facebook အကောင့်ကတော့အမေရိကန်မှာရောဒါမျိုးမရှိလို့လားတဲ့သမရကသူမကြိုက်ဘူးဆိုရင်သူ့နဲ့သဘောထားမတိုက်ဆိုင်ရင်ဖြုတ်ပြလိုက်တာကအဆန်းလားဆိုပြီးရေးထားပါတယ်ရှင
်ဟုတ်ဒီစာရီထဲမှာဒီကချင်ပြည်နယ်ကဒီအစိုးရအဖွဲ့အပြောင်းလဲနဲ့ပတ်သက်လို့ခေါ်လဲတဲ့အမြင်တွေတွေ့ရတယ်လို့ပဲဒီဒီမိုကရေစီစနစ်မှာအစိုးရအဖွဲ့ဝင်တွေအပြောင်းလဲလုံးလေးလုံးထားရှိတယ်ဆိုတော့သဘောထားတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်ကိုစလိုင်းပွေကုံဖြစ်ပါတယ်ကိုစလိုင်းပွေကုံဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคဒီဝန်ကြီးချုပ်တယ်ဆိုတာကတော့ဘာဖြစ်လို့လဲဆိုတော့ခန့်ကလေးကတို့ကမန်ကရာနဲ့တို့ခန့်ကြတယ်ကျွန်တော်ပြောတဲ့အတိုင်းပဲဝန်ထမ်းတွေကိုနိုင်ငံရေးနေရာမှာခန့်တော့ဒီလိုပဲဖြစ်အောင်ပါပေါ့အဲ့တော့ကိုယ်ကတည်းကကျွန်တော်ပြောနေတဲ့ဥစ္စာကနိုင်ငံရေးရာထူးဖြစ်တဲ့နိုင်ငံရေးဓမ္မတွေကိုခန့်ပါအဲ့တော့ဒီဝန်ထမ်းဟောင်းတွေကိုခန့်တဲ့ခါကျတော့ဒီလိုပဲလာစားတော့ဘယ်သူစိတ်ဝင်စားမယ်နာခံတာတွေစိတ်ဝင်စားမယ်အဲ့တော့သူတို့လို့ပိုင်ခွင့်ရှိတဲ့ဥစ္စာသူတို့လုပ်ရမှာလည်းမဟုတ်ဘူးနောက်ဆုံးကျတော့တမရကဝင်မကြဘဲနဲ့အနာပေးတာပဲရှာပေါ့အခုကျွန်တို့နိုင်ငံဒီမှာတရားတမရဦးဝင်းမြင့်ခန့်တာနဲ့သူတို့ကအလုပ်တွေကပိုတင်ပြလာတော့သူတို့မြင်တွေ့ရတယ်အဲ့တော့အခုကနေရာလူမှမဟုတ်သေးတော့ဂျန်နဲ့ဝန်ကြီးတွေကိုလည်းအမနာစမ်းအမေအလေးပေးပါကျန်တဲ့အချိန်တက်တာနှစ်မိပဲကျန်တော့တယ်အဲ့တော့လူမှန်နေရာမှာဖြစ်အောင်နိုင်ငံရေးသမားတွေကိုညံ့ညံ့ခံပေးပါလို့ကျွန်တော်ဆက်လက်ပြီးတော့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကိုစလိုက်ပွေကုန်းဆွေးနွေးရခြေစူပါဟိုကျန်တဲ့စာတချို့လဲကျွန်တော်တို့ပြဖို့ထားရှိပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးဗျာ
ဟုတ်ကဲ့ပါရှင်ဒီ Honey Sing ဆိုတဲ့ Facebook အကောင့်ကတော့ရခိုင်ကြတော့လဲဘင်္ဂလီအရေးနဲ့နားလည်မှုလွဲကိုလူမျိုးကြခိုင်လူတို့နဲ့ယုံကြည်မှုတွေလည်းပျက်စီးခဲ့ပါပြီတဲ့အခုတခါကချင်လူမျိုးတွေနဲ့ယုံကြည်မှုထပ်ပြီးတော့ပြက်ပြားပါအောင်မယ်တဲ့ရခိုင်နိုင်ငံတည်ထောင်မဲ့သူတွေနောက်ကချင်နိုင်ငံတည်ထောင်မဲ့သူတွေနောက်ထပ်ဘဲပြည်နဲ့ဘဲနိုင်ငံကနေတည်ထောင်ကြအောင်ပါမလဲစောင့်ကြည့်ရပါအောင်မယ်ဆိုပြီးရေးထားပါတယ်အမေရိကန်ကမောင်ဒသနာကတော့ဒီမိုကရေစီအတွေးခေါ်အယူဆတွေမရင့်ကျက်သေးတဲ့ကျွန်တော်တို့လိုနိုင်ငံမှာတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲသွားနေရတဲ့အခုလိုအချိန်မျိုးမှာပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်ပြည်내နဲ့တိုင်းဒေသကြီးအစိုးရထဲမှာပဲဖြစ်ဖြစ် when you go down on it, yes, sir, no truck when pura, a saddle canna, any locates are yet demare, pizurega, a soya aboma, yonji mushila on, boobong song yet chine, say shila on, John Jory, Jabby, Puilin, Mintazwa, Chapja, Denello, Yusami Bare, so be yitabare. Now a tooth the ping out of Sipuere, Bawalong Jomu Machide, Pine, Soya, Puere, Dema, Pubi, Jang Layedega, Bobido, Ma, Puilin, Minta, Mushibu, Loette, Lo, Yusami Bare, and now be your Dawingani, Yese, Kayare, Winji, the Bepshipshi. Mimi at the ball, Lea, no Tatuare, Winji, the Bepshipshi. Pidu go Dawing Kane, Winji, the Bibi. Pidu rega than the yaking on load and inin a shimpia than elu, you saw me barred at the Kelumia. Dilo da puilim in damu, machige boo so ye, a soya apoma, nanga ye party day, Lenaka and poesy in a, the demidiari, a whip and tone at chatties out. Pidu rega, democracy pubi, young lay a boma, a dee than the yap pinna in bajao, swinny layabare, kamia, so be yet habarishim.
Okay, Jesuva, decided them are the cool piano loaded bones and poma, poem, chair at Warine, so in Murishin it out, two yabare. So, Doctor Tuja come here, Kulu, the Sua Pony, piano loaded bones and you are counted, Sobeco Utin and Amuboli, Damo, the Sazoa, the Sarema, Taupia, the Lubo, Diana in a Yungimu Piet Louted team you, the Gave and Yes Piana and Lagamia.
Okay, yeah, the Nuda, you just say, but you can't say that. I don't know, solution, I go to the TV. มาดีอ่ะเสียอภัยมาดีวินิจฉัยเนี่ยอู้อิชลาวันเดียวเนี่ยเวลาป่าแล้วเนี่ยป่าเนี่ยมาอู้อิชลาวันก็อู้เสียซะดะวินิจฉัยก็ตาอู้จะยะตาวนะยะเจไล่ดิสิดีโอราเสร็จบ่นะครับเลยเสร็จก็จ้ะแล้วอู้ดิจังคัดเนี่ยมาดิคือบล็อกป่าล่ะมั้ยเนาะตาจรต้องชื่ออ่ะมาเดี๋ยวนี้น่ะป่าเล่นสมมุติว่าอีจะเสียเยบ่นะ แต่ในอย่างที่เยมาตาที่ไคลาในเนี่ยบางอย่างเนี่ยคือที่ไปด้านเนี่ยเลยตามุสุสุคันซาเจตะโลโพลามาเว้ยอาจารย์มโนดีอาก็ตัวอัตตุดูอัตตุดูอยู่อยู่ได้สาดะตะปั้นขึ้นเลยอะแม้ตะปั้นมาก็ตาจรเนี่ยจังคัดเนี่ยเลยตาดีๆดีๆดีก็คันเนี่ยต้องขึ้นล่ะพี่ตรงดีอาก็ตาตัวขึ้นเลยชะเลยเจตนาตะคู่บ่เลยแต่ว่าเดชัยอ่ะอธิษฐานเนี่ยตาลิมีมามา
สิ่งที่ต้องได้อธิบายเนี่ยเส้นทางเยอะๆเนี่ยอาจารย์ยังคัดเนี่ยมาตาอันนี้อาจารย์ที่นี่จะพิจารณาอีกทีหนึ่งว่าจะเรื่องอะไรเนี่ยโอเคสรุปคุณอาจารย์ยังมีข้อมูลกูที่สัวที่ชิมพีเนสัวเรามาพยายามเล่าเรื่องปงสันมีว่าที่แต่ในเนี่ยยังชิมพีเปียร์อันนี้มีที่จะว่าไหนเนี่ยชิมมีว่ามีไหมล่ะ
ผมบักคมเลยปีนี้สุราษฎร์มาสังเวยได้กิจการมีอยู่จริงๆเนาะแหละกูพี่รอดิชาร์จเนี่ยรู้แล้วจังเราอยู่ซะบาเลยส่วนจังเราช่วยๆกันน่ะก็ปีเกเรจังเราบาซาล่าสุราษฎร์เล่แท้มาเลยใช่บาเลยคณะอาจารย์เองวินิจฉัยเอาอนาไปไล่คณะอาจารย์จะมายืนจองปาเจเนี่ยนึกถึงได้คุยปีได้เจบ่เนาะถ้าอยู่ดิใช่บาเลยปีเกเรเสร็จสุราษฎร์ก็ชอบมาเลยดิรู้อยู่เนี่ยโหบาดิขึ้นมาไม่ดีเลยจังเราจองเนี่ยแหละเจตนาเนี่ยช่องลงใช่บาเลยแล้ว
โอเคเจ้าว่าที่กูวางตัวยังตัวโบราณเนี่ยคัดเส้นมาไว้ที่มากูเจ้าว่าที่ส่วนนี้เว้ยมาดีเฟซบุ๊กวันนี้เจ้าว่าได้มาเช็คบินเลยที่เอาสีไปเลยอุตุสุเลยอ่ะกำบังเชื่อมาตัวเราทุกเบอร์ยังเลยเจ้าเนี่ยเนาะพี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี่พี
到时候这样嘛嘞，不就去东西了嘛的？那是不恰当的那几年的嘛嘞，不就去的都是人家的呀嘞。但是今年不就来了嘛，去买的。不恰当的三十三年的几年的嘛嘞，去那家交去嘛嘞，就是说哎，路费交去嘛的。
OK， 所以的路，所有的嘛，比如你表来伊的，这个呢，体力要疲劳无疲疲，那比路面的样嘛，疲惫是路线，不路碰上牛呢，不路路牛的哟。八万的那路要有啥来找找对象？
你说啊，咱家那个路远嘛，不多啊的，
也是要分析到我们什么现在，有些人在，这些家长不积极的，不鼓励，我在南方的不鼓励，有打算没得不鼓励，有那种钱，咱们来表现一下，路面的情况。啊，这些是要在这些分析的情况，文具的看的情况的，路路面的面嘛，俺们也有去的，哎嘛，忙干部，西部路那边的情况，哎，路边的，那边的将来要在西部那边原来路线，那边家路线的路面在哪过来的卡。
အခုလိုပဲဒီပြဿနာနဲ့ကြုံလာတဲ့အခါကျအစိုးရအတွက်လည်းမကောင်းဘူးဗျာ။ဒါကြောင့်မြို့တဲ့စတင်ဖွဲ့စည်းတဲ့အစိုးရစတင်ဖွဲ့စည်းတဲ့အချိန်မှာအညာရဲ့အကြီးကြီးရဲ့ဆိုကျွန်တော်ပြောချင်ပါတယ်ဗျာ။ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုအောင်သူကိုအောင်သူကြီးရဲ့တဘောတာလဲကြားချင်ပါတယ်။အခုကျွန်တော်ဆိုလို့ရှိရင်ပေါ့လေဒီနေ့နိုင်တိုင်းဝန်ကြီးချုပ်ကိုတိုင်နေတော်ရဲ့ဆိုတဲ့ ောင်းလဲလောက်တာမျိုးပဲဖြစ်ဖြစ်လူမန်နီယမ်မန်ဖြစ်ဖို့ပဲဖြစ်ဖြစ်လိုအပ်ချက်တွေများရှိနေသလားကိုအောင်သူကြီးဘယ်လိုယူဆလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်အချိုးရတွေကရေဘူးရပြောရင်သူတို့ရဲ့ဆက်ဆံတူကကာလာတော့အခုမြန်မာပြည်မှာဆိုရင်၅နှစ်သက်တမ်းဆိုရင်၁နှစ်ခွဲလောက်မှာအကြောင်းလေးလုပ်ကြပါတယ်။ဒါကြောင့်လည်းဆိုတော့ခုနခြေမပေါ်တဲ့လူကိုထုတ်ခြေပေါ်တဲ့လူကိုချက်ပြီးရခါကျတော့ကျွန်တော်တို့နောက်ဆက်ဆံယူောက်ပွဲအတွက်နိုင်မှုကစားကြတဲ့အနေအထားမျိုးရှိပါတယ်။ကျွန်တော်အခုချိန်မှာတော့ကျွန်တော်တို့၃နှစ်ကာလလောက်ရောက်လာတော့ကျွန်တော်ထင်တယ်ဒီလိုအကြောင်းလေးကိစ္စတွေကနည်းနည်းများနောက်ကျနေသလားပေါ့နော်။ကျွန်တော်ကအစ်ကိုလာတဲ့ဝန်ကြီးပြက်လေလုပ်ဖို့ကံမှုရချင်းသိမရှိတဲ့ဘူးအနေထားမျိုးတော့ကျွန်တော်သုံးသပ်ပါတယ်အဲ့တော့ခုနပြောတဲ့ဟိုကျွန်တော်တို့ကောလာဟလရေရှိပါတယ်ဘယ်ဝန်ကြီးကဘယ်လိုဖြစ်တယ်ဒီနေရာဘယ်လိုဖြစ်တယ်ဆိုတဲ့အားမျိုးပေါ့နော်ဆိုတော့အဲ့ဒါကြီးကလည်းဟိုကျွန်တော်တို့ပြောဖို့ခက်ပါတယ်အစိုးရကလည်းနည်းထုတ်ဖော်ပြီးတော့ဟိုပြောလာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒါအားတော့ပုံပြီးတော့ဟိုကောင်းတဲ့ယူဆပါတယ်
ဟုတ်ကဲ့ဆိုတော့တကယ်လို့အစိုးရထဲမှာပြုရင်ပြောင်းလဲရေးတွေထိထိရောက်ဖြစ်ဖို့နောက်ပြီးလူမန်နီယမ်မန်ဖြစ်ဖို့လိုတယ်ဆိုရင်ရောဘလို့ပုံစံမျိုးနဲ့ဘလို့လူမျိုးတွေကိုထက်တင်တယ်လို့ယူဆလဲကိုအောင်သူကြီ
းဆိုအထူးသဖြင့်တော့ရအောင်အချိန်ကပြည့်မရှိအောင်ပေါ့နော်အချိန်ကပြည့်ရှိဖို့ဆိုမှာကျွန်တော်မြင်တာကတော့အစိုးရကို၌က reform strategy လို့ခေါ်တဲ့ပြုရင်ပြောင်းလဲရေးအတွက်မဟာဗျူဟာတရားပြချရှိတယ်မလားအဲ့တော့မဟာဗျူဟာရတကယ်ရပြောမယ်ဆိုလို့ရှိရင်တော့ကိစ္စပေါင်းစုံလုံးဝလို့ရတော့အချိန်ရဲသွားပါပြီအဲ့ဒီအချိန်မှာကျတော့ကျွန်တော်တို့ဖြစ်ဖြစ်လာကဒီကိစ္စကြီးကိုဦးစားပေးလို့ငါအစီအစဉ်လို့ရှိနေဒါတွေကိုပြောမယ်ဒီအတွက်ကြောင့်ဖြစ်တော်တဲ့ဒီကဒီတွေကစသဖြင့်ဒီခံစားမှုနဲ့ပြည်နယ်ကြောင်းလေးဖြစ်တာမျိုးလို့ကျွန်တော်ပုံမြင်နေပါတယ်
ဟုတ်ကဲ့ဆိုတော့ဆရာတူချောင်းလည်းပြန်မေးချင်ပါတယ်ဆော့ဆော့ကိုအောင်သူကြီးရဲ့ထောက်ပြဆိုတာတစ်ချက်ရှိပါတယ်တကယ်ဆိုရင်တော့ဟိုသိုးရတဲ့မှာတကယ်ထိထိရောက်ဖြစ်အောင်ဟိုပြုရင်ပြောင်းလဲရေးလုပ်တင်တာကတော့ဟိုအချိန်တော်နည်းနဲ့နှောင်းနေပြီလို့တော့ပြောလို့ရတယ်ပေါ့လေဘာဖြစ်လို့လဲဆိုတော့ဆိုးရအခုကတက်တန်းတော့တောင်ကျိုးလာပြီဆိုတော့ကျွန်တော်တို့အဲ့တော့အခုလက်ရှိကြံနေတဲ့အချိန်မှာရောပြုရင်ပြောင်းလဲရေးလုပ်အောင်မယ်ဆိုရင်ဟိုအချိန်နှောင်းပြီလို့ဆရာတူချောင်းယူဆပါသလားခင်ဗျဟု
တ်ကဲ့ညာကျွန်တော်အင်းကတော့ကျောင်းလူကြီးပြောတာလည်းဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့နောက်နှစ်နှစ်တောင်ပြန်ပြီးတာပဲအဲ့ဒီနှစ်နှစ်ပြန်ပါလေတိုက်ပြီးတဲ့ပြည်သူအတွက်အများကြီးလုပ်လို့ရသေးတယ်အဲကျောင်းလူကြီးအခုလည်းပဲဒီဒါအပြောင်းလဲလုပ်ပြီးတဲ့ပုဂ္ဂိုလ်တွေလုပ်ရပါပဲအလိုမနေရမှမြတ်ခတ်ဖို့တော့လိုအပ်တာပဲအဲကျောင်းလူဒါတရားကိုကျွန်တော်ကဒီအချင်းတူတော်လို့လည်းဆိုပြီးရထားလို့ဆိုလို့ရှိရင်အဲ့ဒီကြာနေအချိန်ဒီမှာလည်းဒါကျွန်တော်ပြဿနာလေးမျိုးပေါ်လာနိုင်တယ်။ဒါကြောင့်မလို့ကြောင်းအပြောင်းလဲပြန်ရှင်းပြောင်းလဲဖို့ပေါ့အပြောင်းလဲလို့တည်းလို့ကိုလိုအပ်တယ်လို့ဒါအချိန်ကဘလို့ပဲဖြစ်ဖြစ်ဒါကြာနေအချိန်ကလက်ဒီနေ့လိုမျိုးကအကောင့်ဖြစ်ဖြစ်အောင်လုပ်ပေးနေကိုအစီအမအရေးကြီးတဲ့တာဝန်ရှိတဲ့သူရဖြစ်ပါလေရတယ်
ဟုတ်ကဲ့ဆိုတော့ကိုအောင်သူကြီးကျွန်တော်တို့ကဒီအခုဒါအခုလက်ရှိအထိပြောနေတာကတော့ဒီအစိုးရအဖွဲ့ဝင်တွေပေါ့နော်ဒီပြည်နယ်ပဲဖြစ်ဖြစ်ဒီပြည်ထောင်စုအစိုးရပဲဖြစ်အစိုးရထိပ်ပိုင်းတာဝန်ရှိတဲ့သူတွေအပိုင်းကိုပြောနေတာကျွန်တော်ဒီအစိုးရရန်နေရအနေနဲ့ရောခင်ဗျာအစိုးရရန်နေရထဲမှာလည်းအရင်လူဟောင်းတွေပဲရှိနေတယ်တချို့ကိစ္စတွေကဟိုအရင်နဲ့ဟိုဘာမှတိတ်မကွာဘူးလဲပတ်နေတဲ့နေရာတွေမှာဟိုအရင်လိုပဲဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေလည်းကျွန်တော်တော်တော်ကြဲကြဲပြန်ပြန်ကြားရပါတယ်ဆိုတော့ဒီအစိုးရရန်နေရအတွင်းမှာရောဒီအစိုးရထိပ်ပိုင်းခေါင်းဆောင်တွေမဟုတ်ဘဲနဲ့ရန်နေရအတွင်းမှာရောလဲဟိုပို့ပြီးတော့တိတိယောက်ဖြစ်အောင်လူမန်နီယမ်ဖြစ်အောင်လုပ်ဖို့ဘလောက်အတိုင်းအတာတွေလိုအပ်ချက်တွေရှိနေတယ်လို့ယူဆလဲ
ဟုတ်ကဲ့ခင်ဗျာဟိုပြောမှဆိုရင်ကျွန်တော်တို့အစိုးရဝန်ထမ်းအတွင်းမှာလဲပြည်ရင်ကြောင်းလေးကြီးမဟာဗျူဟာတွေလိုပါတယ်ကျွန်တော်တို့ခေါ်တာ civic civil service reform strategy လို့ခေါ်ပါတယ် အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဒီ NLD အစိုးရအနေနဲ့သူတို့ပြီးခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကဒါတွေကိုထုတ်ပြန်ဘယ်လိုပြုလုပ်ကြောင်းလဲမယ်ဆိုတော့ဟိုထုတ်ပြန်ခဲ့တဲ့အချက်တွေရှိပါတယ်။ကျွန်တော်အဲ့တော့ကျွန်တော်ဆင်တာကတော့ဒီအချက်တွေတိုင်းဆက်လက်ပြီးဆောင်ရွက်နေသလားမဆောင်ရွက်နေဘူးလားဒါတွေနဲ့တိုင်းကြမလဲပေါ့နော်။ဒီတိုင်းနဲ့ပတ်သက်နေတဲ့အစိုးရကိုယ်တိုင်ကထုတ်ပြန်ပြီးပူကောင်းတယ်လို့ထင်ပါတယ
်။ဟုတ်ကဲ့
ဒါနဲ့ပြဿနာတစ်ခုကကျေတလို့ရပါဒီကိစ္စတွေကိုဥဆောင်လုပ်နေဆိုတော့ကျွန်တော်တို့ဇာတိဝန်အဖွဲ့ပေါ့နော်။ဒါဇာတိဝန်အဖွဲ့နဲ့ပတ်သက်နေလဲကျွန်တော်ကကျွန်တော်တို့ဟိုပြောမှဆိုလို့ရှိရင်ဟိုကြော်ကြောတဲ့တင်းကြီးကြံနာကြီးပြက်လာတယ်ဆိုတော့ကိစ္စမျိုးတွေလည်းရှိပါတယ်။ဆိုတော့ဘယ်လိုဆက်လုပ်နေကြလဲဆိုတော့ကျွန်တော်တို့ကြီးကြီးကြပ်ကြပြဖို့ပြောဖို့ဆိုတော့ဝေဖန်မှုဆိုတာခက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဆိုလိုတာတော့ဒီလိုကိစ္စတွေမှာလည်းကျွန်တော်တို့ကဟိုပုံပွင့်လင်းမြင်သာမှုကိုလေဒါတွေနဲ့ပတ်သက်ပြီးချပြမှာလဲဟိုလူရဲသိနိုင်မဲ့သဘောထားကိုပဲနောက်ဆုံးဒီပူရာပြန်ရောက်တယ်လို့တော့ဖြစ်နေပါတယ်ဆိုတော့ဒေါက်တာတူးကြာကိုလည်းကျွန်တော်မေးချင်ပါတယ်ကျွန်တော်ဟိုဆက်စောဟိုကောင်သူကြီးကိုမေးတယ်မေးခွန်းပါပဲကျွန်တော်ဒီအစိုးရထိပ်ပိုင်းဒီတာဝန်ရှိတဲ့အပိုင်းမှာလည်းမကပါလို့ဒီအစိုးရရဲ့ရန်တရားအောက်ခြေကဒီဝန်ထမ်းတွေကြားမှာပြည့်ရင်ပြောင်းလဲလိုအပ်ချက်တွေကဘလောက်ထိကြီးကြီးမားမားရှိနေတယ်လို့ယူဆလဲခင်ဗျဟုတ်
တယ်ဖြစ်တကယ်ဒီလိုတော့ပြောင်းလာတယ်ဆိုလို့ရှိရင်ဒါအပြင်ကိုပြောင်းရဲ့ကာလမှာတော့လူတွေအရွယ်ရွယ်နဲ့တော့ဖြစ်တတ်တယ်အဲ့ဒါကိုကျွန်တော်တို့ကဒီကျွန်တော်တို့လူတွေကအပြောင်းလဲဖြစ်လာအောင်တော့ဒီအဲလူမမြာမှာတော့ရွေးရပါပဲအဲဒါကြောင့်မလို့ဒီကျွန်တော်တို့ကဒီအစိုးရအနေနဲ့စနစ်တကျ policy ချမှတ်ရမှာပြည်ပြည်ရမယ်ပြည်ပြည်ကတော့မှအဲဒီကျွန်တော်ဒီစစ်ကဲစစ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါမျက်နှာမယူအမျက်နှာမလိုက်ပဲနဲ့တော့အဲဒါကြတဲ့ဒီလိုဒီလိုမှတ်တယ်မှာဆိုတော့မနက်ကန်ကတော့လုပ်ရမှာပဲလုပ်ရမှာဒီအစိုးရတန်းစီရဲ့လုပ်ကိုလုပ်ရမယ်အစိုးရတန်းစီတကယ်ဒီက good standard ဖြစ်လာအောင်အစိုးရကောင်းတရားဖြစ်လာအောင်တော့လုပ်တော့လုပ်ရမှာပဲ
အဲ
ဒါကိုအမြင့်ညာတရားဆောက်နေအဲကျွန်တော်ဒီဟာလူမှုရေးအရာပါရဆိုလို့မှာကျွန်တော်ဒါကိုလုပ်တင်တာမလုပ်ပဲနဲ့အဲဒါကိုဒီဒီပြောမှတာမလုပ်ပဲနဲ့ဒါဆားနေဆိုလို့ရှိရင်တော့အစိုးရကူးတဲ့လာဖို့အစိုးရကောင်းဖြစ်လာဖို့အခက်အခဲရှိတယ်
။ဒါကြောင့်
ဒီနေရာမှာလည်းဒါ policy ကောင်းဆက်မဲ့ပြည်ထောင်စုဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ကြတယ်
။ Okay ပါဝင်ဆွေးနွေးပြတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာမာပြူဟာနဲ့မူဝါဒရေးရလေးလာရေးဌာနကဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတစ်လှည့်ပြောပြပေးပါအောင်ရှင်။
ရဆိုင်ထားခဲ့ရတဲ့ American အစိုးရဌာနနဲ့ agency တွေရဲ့လုပ်ငန်းတွေပြန်ပြီးလက်ပတ်နိုင်ကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြန်ဆင်းနိုင်ကြောင်းစီမံခန့်ခွဲမှုနဲ့ဗန်ဒါရေးဆိုင်ရာရုံးကမနေ့ကညပိုင်းမှာပဲကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအမြန်ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့လည်းညွှန်ကြားထားပါတယ်။အစိုးရလုပ်ငန်းတွေရဆိုင်ထားရတဲ့အချိန်မှာအခက်အခဲတွေကြားကပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုကျေးဇူးတင်ကြောင်းနဲ့ဖော်ပြထားပါတယ်။သတင်းသုံးပတ်ကြာယာယီဗန်ဒါရေးအသုံးစရိတ်တွေဥပဒေမူကြမ်းတစ်ခုကိုမနေ့ကသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက် American သမိုင်းမှာအစိုးရလုပ်ငန်းတွေရဆိုင်ထားတာအကြဆုံးဖြစ်နေစံချိန်တင်ခဲ့ရတဲ့အခြေအနေအဆုံးသက်သွားတာဖြစ်ပါတယ်။ဗင်နီဇွဲလားရွေးကောက်ပွဲကိုလာမယ့်ရှေ့ရက်အတွင်းမကျင်းပါဘူးဆိုရင်တော့ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ကိုသမ္မတဖြစ်နေအတိမတ်ပြုလာနိုင်ွယ်ရှိတယ်လို့ဥရောပနိုင်ငံသုံးနိုင်ငံကဒီကနေ့ပဲပြောကြားသွားပါတယ်။စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကသူတို့နိုင်ငံတွေအနေနဲ့ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ကိုခေါင်းဆောင်ဖြစ်နေအတိမတ်ပြုသွားဖို့ရှိတယ်လို့ပြောကြားသွားပြီးတော့ဂျာမနီနိုင်ငံကလည်းအဲ့လိုပြောသွားခဲ့ပါတယ်။ကမ္ဘာလူငယ်များနဲ့အခမ်းအနားတစ်ခုစီအဖြစ်နဲ့ပနမားနိုင်ငံကိုရောက်နေတဲ့ကက်သလစ်ဘာသာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းကာဝေတစ်ချောင်းလုံးပြောင်းနေတဲ့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သွားခဲ့ပါတယ်။ဘရာဇီးလ်နိုင်ငံကတက်တူတူဖော်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်လူ6ယောက်ထက်မနည်းသေဆုံးပြီးခန့်မှန်းကြီးအပြင်လူ300လောက်လက်ရှိပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဲအေးတန်နာကျော်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.